Welcome to the Voice of America in Burmese.
Mingala mne khema shin 2018 ခုနှစ်ဖေဖော်ဝါရီလ6ရက်အင်္ဂါနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line 32 40 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မြတ်တက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုစံမဝင်နဲ့အတူကြီးညာပေးမှာပါ။Republican Party ဘက်ကဆွဆွဲထားတဲ့အငင်းပွားပွဲရုံတွင်မှတ်တမ်းနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းသက်တည်ပြဖို့ Democrat တွေကသူတို့ရဲ့အမှတ်တမ်းကိုတင်နိုင်ဖို့အတွက်အပြင်းထန်စ조사နေကြပါတယ်။ငြိမ်းချမ်းရေးနဲ့လုံခြုံရေးမှာအမျိုးသမီးတွေပေါင်းမှုတိုးမြင့်ရေးအတွက်ပေးတဲ့ Hillary Clinton ဆုပေးပွဲမှာမြန်မာနိုင်ငံကလူခွင့်ရေးလှုပ်ရှားသူမဝဝင်းမှုရရှိသွားပါပြီ။မြန်မာနိုင်ငံဟူကောင်းတောင်ကြားပရင်းဒေသမှာဟိုးအရင်နှစ်တန်ပေါင်း60ကိုယ်တန်းကအသက်ရှင်နေထိုင်ခဲ့တဲ့ငှက်ငယ်လေးရဲ့ရုပ်ကြမ်းပိုင်းစာကိုတွေ့ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှခွန်လေး
။ကောင်းပါပြီ။အခုနားဆင်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာရေးထဲမှာတော့2018 Hillary Clinton ဆုရသူတွေထဲမှာမြန်မာနိုင်ငံကဝေဝေနုပါဝင်တဲ့အကြောင်
း Our second honoree, Wei Wei Nu, is a human rights and democracy activist from Myanmar.
နိုင်ငံသားရေးဝန်ကြီးဟာ Hillary Clinton ရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။အဲဒီနောက်အန်ဒီယရှိနိုင်တဲ့နေရာတွေမှာဆွန့်ဆွန့်တမန်သွားရောက်တရင်ယူခဲ့တဲ့အတွက်2019ခုနှစ် AFP Gate Web စုကို Frontier မြန်မာကတရင်တော့ရရှိသွားပါတယ်။တရားလွှတ်တော်ဥက္ကိုနီတရားလွှတ်တော်ရှင်နေဥက္ကိုနီလောက်ကြံခံရတဲ့တနတ်သမားနဲ့အပေါင်းပါတွေကိုထောက်ခံပြီးတော့တရားရုံးရှိကိုလာရောက်စုဝေးခဲ့ကြသူတွေကိုဥပဒေနဲ့ညီထိရောက်စွာအရေးယူဖို့တိုင်ကြားသွားမယ်လို့ရှင်နေကွန်ရက်ဖွဲ့ကပြောပါတယ်ဒီလိုသတင်းတွေကိုကြားရမှာပါအခုရင်ဆုံးတော့အင်္ဂါနေ့မနေ့ဖက်ထိတ်တန်းရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစောင့်မိုးဝေတို့ကြီးညာပါမယ်ရှင
်အမေရိကန်ရဲ့2016သမ္မတရွေးကောက်ပွဲမှာရုရှားကနေဂျန်ဝင်နှောက်ယှက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှုတွေဟာအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းတွေ့ရတယ်လို့ Republican တွေဘက်ကဆွဆွဲထားတဲ့အငင်းပွားပွဲရုံတွင်းမှတ်တမ်းနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းသက်တည်ပြမယ် Democrat တွေရဲ့မှတ်တမ်းကိုတနင်္လာနေ့မှာထုတ်ပြန်နိုင်ဖို့အတွက် Democrat တွေလွှတ်တော်အမတ်တွေကအပြင်းထန်စ조사နေကြပါတယ်ပြီးခဲ့တဲ့သတင်းဘက်ကထုတ်ပြန်ခဲ့တဲ့စာမျက်နှာ၄မျက်နှာပါ Republican မှတ်တမ်းတက်ကကန့်သက်အချက်လက်တွေနဲ့ပတ်သက်ပြီး Democrat တွေရဲ့အမြင်ကိုတင်ပြထားတဲ့သူတို့ရဲ့မှတ်တမ်းကိုမဲခွဲဆုံးဖြတ်ဖို့အတွက်အောက်တတော်စုံစမ်းရေးကော်မတီကလူနည်းစုဒီမိုကရက်တစ်ကတောင်းဆိုနေကြပါတယ်။ဒါပေမဲ့သူတို့ဟာအမေရိကန်ထောက်လှမ်းရေးဌာန FBI ကအချက်လက်တွေရယူဖို့လှုပ်ခဲတာနဲ့ပတ်သက်ပြီးထုတ်ပြောဖို့ဆန္ဒရှိမရှိမေးခွန်းထုတ်တာတွေနဲ့ရင်ဆိုင်နေရပါတယ်။သူတို့ရဲ့တမ်းပြန်ထုတ်ယူတဲ့မှတ်တမ်းတွေမှာကန့်သက်အချက်လက်တွေပါမပါသမ္မတဒေါ်နယ်ထရမ့်ကတုံ့တက်အောင်မှာဖြစ်ပါတယ်။ Republican အမတ်ဖြစ်တဲ့အောက်တတော်စုံစမ်းရေးကော်မတီဥက္ကဋ္ဌDevin Nunes နဲ့တခြား Republican တွေပါဝင်ရေးသားခဲ့တဲ့ဒီရုံးတွင်းမှတ်တမ်းနဲ့ပတ်သက်ပြီးသမ္မတကလုံးဝထောက်ခံကြောင်းပြောကြားခဲ့တာပါဒီရုံးတွင်းမှတ်တမ်းကိုထုတ်ပြန်ဖို့အတွက်သမ္မတ Donald Trump အတည်ပြုပေးခဲ့ပြီးမကြားခင်မှာပဲတောက်ကြံနေကလူလူချားကိုချပြခဲ့တာဖြစ်ပါတယ်ဒီမှတ်တမ်းမှာအရင် Trump မဲဆွယ်ရေးအဖွဲ့နိုင်ငံခြားရေးမူဝါဒအကြံပေးဟောင်းလေးဖြင့် Russia မှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေသူ Carter Page ကို FBI ထောက်လှမ်းဖို့အတွက် FISA ကနိုင်ငံရေးချာထောက်ကြည့်စောင့်ကြည့်ထောက်လှမ်းရေးအဖွဲ့ကနေထုတ်ပြန်တဲ့ဝရမ်းတွေကိုအဓိကထားပြီးဖော်ပြထားတာဖြစ်ပါတယ်
။ American Stock Share ဈေးဟာတနင်္လာနေ့မှာ4ရာခိုင်နှုန်းဝင်းကျင်ကျဆင်းသွားပါတယ်။ The Dow အညွှန်းကိန်းမှာ Share ဈေးဟာ1186မှတ်ကျဆင်းသွားပြီးတော့ Standard & Poor's S&P အညွှန်းကိန်းကတော့အမှတ်100ကျော်ထိုးကျသွားပါတယ်။ဒါဟာ Stock Share ဈေးကတမိုင်းမှာတနေ့အတွင်းအဆိုးဆုံးကျဆင်းမှုပဲဖြစ်ပါတယ်အမေရိကန်နိုင်ငံမှာလုတ်ခလစာတွေတိုးမြင့်လာတဲ့အတွက်ဆယ်နှစ်တာအတွင်းအနေအဆုံးဖြစ်တဲ့ငွေကြေးဖောင်းပွားမှုနဲ့ယော့နေနေတဲ့အတိုးနှုန်းတွေဆက်ထိန်းထားနိုင်တော့မှာမဟုတ်ဘူးဆိုတဲ့စိုးရိမ်မှုတွေကြောင့်ပြီးခဲ့တဲ့သတင်းပတ်တောက်ကြံနေ့ကစပြီးတော့ stock ဈေးနှုန်းတွေကျဆင်းခဲ့ပြီးအခုလိုတနင်္လာနေ့မှာထပ်မံပြီးတော့ကျဆင်းသွားခဲ့ရတာဖြစ်ပါတယ်အခုလိုငွေကြေးဖောင်းပွားမှုတိုးလာပြီးတော့လုတ်ခလစာတွေလည်းများလာမယ်ဆိုတဲ့စိုးရိမ်မကင်ဖြစ်မှုတွေကအမေရိကန်ဘဟုဗန်အနေနဲ့အတူနှုံးတွေကိုပိုးပြီးတော့မြန်မြန်မြင့်တင်လိုက်မယ်ဆိုတဲ့စိုးရိမ်မှုတွေကိုလည်းဖြစ်စေခဲ့ပါတယ်ခင်ဗျာ
American 2သမ္မတ Mike Pence အာရှအရှိမြောက်ခီးစင်ကိုအခုသတင်းပတ်ထဲမှာစတင်မှာဖြစ်ပြီးဒီနှစ်အတွင်းနိုင်ငံပေါင်း10နိုင်ငံလောက်ကိုတွားရောက်ဖို့စီစဉ်ထားတဲ့ဒီခီးစင်အတွက်မှာသူဟာအိုလံပစ်ပြိုင်ပွဲကနေနိုင်ငံတကာကိုထုတ်ဖောက်လာတဲ့မြောက်ကိုရီးယားရဲ့တန်တမန်ကြီးထိုးစစ်ကိုတံပြန်ဖို့အတွက်ရည်ရွယ်ထားတာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကသူတို့လုပ်နေတာတွေကိုဖုံးကွယ်ဖို့အတွက်အိုလံပစ်ပွဲကိုအသုံးချပြီးနိုင်ငံတကာကိုဝါဒဖြန့်ဖို့အတွက်လုပ်နေတာတွေကိုအမေရိကန်ပြည်ထောင်စုကမလိုလားဘူးလို့ ဒုသမရမိုက်ပင်ဆာတနင်္လာနေ့မက်ထရက်ခွာခင်မှာပဲပြောကြားကြောင်းအင်ဂျူရောအခြေခံတာဝန်ရှိသူတူကပြောပါတယ်ဒုသမရပင်ဆာဒီသတင်းဖတ်ထဲမှာပဲတောင်ကိုရီးယားနဲ့ဂျပန်ကိုတွားရောက်မှာဖြစ်ပါတယ်တနင်္လာနေ့မှာအမေရိကန်နိုင်ငံအလာစကာပြည်နယ်ကလေတပ်အခြေစိုက်စခန်းမှာရှိတဲ့ပယ်ထိန်တက်ဒုံကာဝေးစနစ်ကိုလေ့လာကြည့်ရှုခဲ့ပြီးတဲ့နောက်မှာသူကဂျပန်ကိုတွားရောက်မှာပါဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘင်းနဲ့ဗုဒ္ဓဘူးနေမှာတွေ့ဆုံမှာဖြစ်ပြီးဂျပန်ဝန်ကြီးချုပ်ကသူ့ကိုညစာနဲ့တည်ခင်းဧည့်ခံမှာဖြစ်ပါတယ်သူဟာတောင်ကိုရီးယားနိုင်ငံကိုချက်သက်ပရီးနေမှာတွားရောက်ပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့တွေ့ဆုံဆွေးနွေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ပြီးခဲ့တဲ့တောက်ချန်နေ့ကဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေကိုတယ်လီဖုန်းနဲ့စကားပြောခဲ့ပြီးအဲ့ဒီမှာမြောက်ကိုရီးယားအရေးကိုအဓိကထားပြီးဆွေးနွေးခဲ့ကြတာပါ
တောင်ကိုရီးယားနိုင်ငံပျုံချန်းမှာတောက်ကြနေကျင်းပပြုလို့မဲ့ဆောင်းရသည့်အိုလံပစ်အားကစားပွဲတော်ဖွံ့ဖွဲ့အခမ်းအနားမှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံတို့ဟာအလံတစ်ခုရဲ့အောက်မှာအတူချီတက်ပြီးတော့ကမ္ဘာကြီးကိုငြိမ်းချမ်းရေးအတွက်အလွန်ခွန်အားဖြစ်ဖွယ်ကောင်းတဲ့သတင်းစကားပားကြပါလိမ့်မယ်လို့နိုင်ငံတကာအိုလံပစ်ကော်မတီ OIOC အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူသောမတ်စ်ဘက်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်တောင်ကိုရီးယားနိုင်ငံကန်ယူရန်ဂန်ညောင်းမြို့မှာကျင်းပတဲ့ IOC ရဲ့132ကြိမ်မြောက်ဆွေးနွေးပွဲအဖွဲ့မိန်ကွန်းပြောကြားရမှာဘက်ကအခုလိုပြောကြားလိုက်တာပါဖေဖော်ဝါရီလ9ရက်နေ့ကနေ25ရက်နေ့ထိပြိုင်ပွဲကျင်းပနေခြင်းအတွင်းရေခဲပင်ရှော့စီပြိုင်ပွဲတွေနဲ့စကိတ်စီပြိုင်ပွဲတွေကိုအဲ့ဒီမြို့မှာကျင်းပသွားဖို့ရှိပါတယ်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံအစိုးရတွေတွဲဖက်ပြီးတော့အိုလံပစ်စိတ်သက်ပြသဖို့အတွက်ရွေးချယ်ခဲ့ကြတဲ့အပေါ်မှာချီးကျူးကြောင်းမစ္စတာဘက်ကပြောကြားခဲ့ပါတယ်အိုလံပစ်ပြိုင်ပွဲကြီးကကိုရီးယားနှစ်နိုင်ငံကြားဆွေးနွေးစကားပြောဆိုမှုအခွင့်အလမ်းတွေတကားဖွင့်ပေးလိုက်တာဖြစ်တယ်လို့ဆက်လက်အကောင့်ထရေဖော်သွားမဲ့လုပ်ငန်းစဉ်တွေမြင်တွေ့ကြဖို့အတွက်လည်းအရေးကြီးတယ်လို့သူကပြောပါတယ်။အိုလံပစ်ပြန်ပွဲကိုအကြောင်းပြပြီးတွေ့ဆုံစကားပြောဆိုဆွေးနွေးမှုကနေပျုံယန်းရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေကိုခိတ္တရွှေ့ဆိုင်စေခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကပျုံချန်းဆောင်းရာသည့်အိုလံပစ်ပြန်ပွဲကိုအားကစားသမား22ဦးဆေးလွတ်မှာဖြစ်ပြီးတော့အဲ့ဒီအထက်ကဟော်ကီအားကစားသမား12ဦးဟာတောင်ကိုရီးယားအားကစားသမားတွေနဲ့အတူပူးပေါင်းပြီးတော့အဖွဲ့တစ်ဖွဲ့အနေနဲ့ရှင်ပြိုင်မှာဖြစ်ပါတယ်ဖေဖော်ဝါရီလ9ရက်နေ့မှာစတင်ဖွင့်လှစ်မဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲအတွက်အိုလံပစ်မီးရှူတိုင်ကိုဖေဖော်ဝါရီလ9ရက်တနင်္လာနေ့မှာတောင်ကိုရီးယားနိုင်ငံရဲ့ကန်ယူရန်မြို့ဆန်ချုပ်ကနေစတင်ပြီးတော့လက်ဆင့်ကမ်းတည်ဆောက်နေပြီဖြစ်ပါတယ်ဆောင်းရာသီအိုလံပစ်ပြိုင်ပွဲဖွင့်ပွဲကိုတောင်ကိုရီးယားနိုင်ငံရဲ့သမ္မတမွန်ဂျေအင်မြောက်ကိုရီးယားလွှတ်တော်ဥက္ကဋ္ဌကင်ဂျောင်နန်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေအမေရိကန်ဒုတိယသမ္မတမိုက်ပင်စ်နဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်တို့လည်းတက်ရောက်ကြမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ပြည်ဝအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင
်။ American ပြည်ထောင်စု Washington DC Georgetown တက္ကသိုလ်မှာFebuary 5ရက်တနင်္လာနေ့ကငြိမ်းချမ်းရေးနဲ့လုံခြုံရေးမှာအမျိုးသမီးတွေပါဝင်မှုတိုးမြင့်ပေးရေးအတွက်ပြည့်တဲ့ Hillary Rodham Clinton ဆုပေးအပ်ပွဲမှာမြန်မာနိုင်ငံကလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးလှုပ်ရှားသူမတ်ဝေဝေနုနဲ့အတူအီရတ်နိုင်ငံကလူ့ခွင့်ရေးလှုပ်ရှားနေသူနာဒီယာမူရက်တို့ဆုချီးမြှင့်ခံခဲ့ရပါတယ်။ဆုပေးပွဲအခမ်းအနားကိုနိုင်ငံချိုင်းဝန်ကြီးဟောင်း Hillary Clinton ကိုယ်တိုင်တက်ရောက်ချီးမြှင့်ခဲ့တာပါ။ရိုဟင်ဂျာအမျိုးသမီးနဲ့ကလေးငယ်တွေကိုလိင်ပိုင်းဆိုင်ရာအကြမ်းဖက်ဆော့ကောက်မှုဖြစ်ရတွေဟာအလွန်တုန်လှုပ်ခြောက်ခြားကောင်းတယ်လို့ဒီကျူးလွန်မှုတွေကိုအေးအေးယူဆောင်ရွက်ပေးကြဖို့အတွက်စစ်စော်ပေးရလဲရောက်နေကြောင်းဟီလာရီကလင်တန်ကအခမ်းအနားအဖွင့်မိန့်ခွန်းမှာပြောကြားခဲ့ပါတယ်နိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ရဲ့အရေးချင်းပြောင်မြောက်တဲ့ဥဆောင်မှုနဲ့ဆုရရှိသူတွေရဲ့စွမ်းဆောင်ရည်ကိုအတိအမှတ်ပြုတဲ့ဟီလာရီကလင်တန်ဆုဖြစ်တဲ့ Georgetown တက္ကသိုလ် Institute for Women Peace and Security ဌာနကသတ်မှတ်ချီးမြှင့်တာဖြစ်ပါတယ
်ရခိုင်ပြည်နယ်ပြည်ပခအကြောင်းတင်ပြယူမှုကြောင့်နိုင်ငံတော်လျှို့ဝှက်ချက်အဝဒီပေါက်ကြမှုနဲ့စွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့သတင်းဘက်ကရန်ကုန်တရားရုံးတရုံးကနေအာမခံပေးဖို့ညှင်းပယ်လိုက်ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာတရားရုံးမှာစစ်ဆေးဦးမှာဖြစ်ပါတယ်သူတို့ကိုချက်ချင်းပြန်လွှတ်ပေးဖို့ဒါမှမဟုတ်ဖမ်းဆီးခံရတဲ့အကြောင်းချက်တွေကိုထုတ်ပြန်ပေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမကြာသေးခင်ကတောင်းဆိုခဲ့သလိုနယူးယောက် ကိုလံဘီယာတက်ကတိုရဲ့သတင်းမီဒီယာကောလိပ်ကကျောင်းသားတွေကလည်းသူတို့လွတ်မြောက်ရေးအတွက်နဲ့ပြီးတော့သူတို့အတွက်စာအုပ်တွေစုဆောင်းတာပြပုံမဲ့အမှားစကားတွေကိုလည်းစုဆောင်းရရှိပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာစာဖတ်ဝါသနာပါသူတွေဖြစ်တယ်လို့ဆိုပါတယ်။နယူးယောက်မှာအခြေစိုက်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကသူတို့နှစ်ဦးကိုပြန်လွှတ်ပေးဖို့ထပ်မံတောင်းဆိုပါတယ်။အလားတူပူလီဇာစုရှင်90တို့ကလည်းသတင်းသမားတွေဖမ်းဆီးမှုပြုလုပ်တာဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုတိုက်ခိုက်တာဖြစ်ကြောင်းနဲ့သတင်းသမားတွေကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။
မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးစာမိုးဝီတို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ရှင်။2018ခုနှစ်ဟီလာရီရိုဟန်ကလင်တန်စုကိုမြန်မာနိုင်ငံကဝေဝေနုရရှိသွားပါတယ်။မနေ့ဖေဖော်ဝါရီလ5ရက်နေ့ကမြို့တော်ဝါရှင်တန် DC ဂျော့ဂျ်တောင်းတက္ကသိုလ်မှာကျင်းပခဲ့တဲ့စုပေးပွဲအခမ်းအနားမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းကလင်တန်ကရိုဟင်ဂျာမျိုးသမီးနဲ့မိန်းကလေးတွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်ဆော်ကားမှုတွေဟာအလွန်တုန်လှုပ်ခြောက်ခြားစရာကောင်းပြီးလူသားဆန်တဲ့စိတ်ဓာတ်ရှိသူတွေအနေနဲ့ဒီကျူးလွန်မှုတွေကိုအရေးယူဆောင်ရွက်ကြဖို့စစ်စော်ပေးရလဲရောက်တဲ့အကြောင်းထည့်သွင်းပြောကြားခဲ့တာပါ။စူပေးပွဲအခမ်းအနားကိုကိုတိုင်းသွားရောက်သတင်းယူခဲ့တဲ့မတ်အင်ဂျင်နိုင်ကပြောပြပေးပါရှင်
။ဒီစူပေးပွဲအခမ်းအနားရဲ့ထူးခြားချက်ကတော့ပဋိပက္ခဖြစ်နေတဲ့နိုင်ငံတွေမှာဒီလုံခြုံရေးနဲ့ငြိမ်းချမ်းရေးမှာတိုးတက်အောင်ဆောင်ရွက်နေတဲ့အမျိုးသမီးတွေကိုပေါ့နော်ခန်းခန်းနာနာနဲ့ဂုဏ်ပြုတဲ့ပွဲဖြစ်ပါတယ်အခုစုပေးပွဲအခမ်းအနားမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တယ်နောက်ပြီးတော့သမရဟောင်းကရော်လည်းဖြစ်တယ်ဟီလာရီကလင်တန်ကနေပြီးတော့ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပေါ့နော်သူပြောသွားတဲ့အချက်တွေရှိပါတယ
် But no one should ever underestimate the power of women and girls not only to improve their own lives but to help lift up
မြို့သူတွေမိန်းကလေးငယ်တွေဟာသူတို့ရဲ့ဘဝပြင်မိသားစုတွေလူအဖွဲ့အစည်းနဲ့နိုင်ငံလုံးအတိုင်းအတာနဲ့တိုးပြင်ဆောင်ရွက်ရေးအတွက်သူတို့တွေရဲ့ဆွမ်းမကားကိုဘယ်သူကမှရှော့မတွေ့သင့်ပါဘူးမတရားမှုတွေအခွင့်အရေးတန်းတူမရရှိမှုတွေရင်ဆိုင်နေရတဲ့ကြားကထူးခြားတဲ့တတိနဲ့ခံနိုင်ရရှိမှုကိုတွေ့ရတာဟာတိတ်ကိုဂုဏ်ယူအားကျစေတာဖြစ်ပါတယ်
မြန်မာနိုင်ငံနဲ့ပတ်သက်လို့လေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နဲ့ချီထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကအမျိုးသမီးနဲ့မိန်းကလေးငယ်အများအပြားလိမ်ပိုင်းဆိုင်ရာအတင်းအဓမ္မပြုကျင့်ခံရမှုစတဲ့ဖြစ်ရပ်တွေဟာအလွန်တုန်လှုပ်ခြောက်ခြားစရာကောင်းပြီးလူသားဆန်တဲ့စိတ်ဓာတ်ရှိသူတွေကိုလည်းအရေးယူဆောင်ရွက်ကြဖို့စိတ်စော်ပေးရာရောက်ကြောင်းကလင်တန်ကပြောပါတယ
် Just last fall the current UN special representative on sexual violence and conflict traveled to Bangladesh where hundreds of thousands have fled to escape the crisis in Myanmar. She reported that every single woman she met, either witnessed or endured,
ပြီးခဲ့တဲ့ဆောင်းဥပါရာသီကဘင်္ဂလားဒေ့ရှ်ကိုသွားရောက်ခဲ့ပါတယ်။အဲဒီမှာမြန်မာနိုင်ငံပြည်ပခါကနေထွက်ပြေးခဲ့ကြတဲ့လူသိန်းနဲ့ချီပြီးတွေ့ခဲ့ရပါတယ်။သူကအဲဒီမှာသူတွေ့ခဲ့တဲ့အမျိုးသမီးတိုင်းဟာရက်ဆက်တဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကိုယ်တိုင်ကြုံတွေ့ရတာတွေရှိတယ်လို့မျက်စိနဲ့မြင်ခဲ့ကြရသူတွေလည်းရှိတယ်လို့ဆိုပါတယ်။ရိုဟင်ဂျာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်ကျူးလွန်ခဲ့ကြတဲ့ရစ်စစ်ကြမ်းကြုတ်မှုတွေဟာကျမတို့တွေအားလုံးဘဝကိုအထိတ်တလန့်ဖြစ်စေတဲ့တို့အေးအေးယူဆောင်ရွက်ကြဖို့ကိုလည်းစိတ်စော်ပေးရရောက်ပါတယ်။ဒါဟာနိုင်ငံရေးပါတီဆွဲကိစ္စရမဟုတ်ပါဘူး။ဒါဟာအမျိုးသမီးတွေနဲ့လည်းဆိုင်တာမဟုတ်ပါဘူး။ကျမတို့လူသားအားလုံးနဲ့ဆိုင်ပါတယ်။လူသားဆန်ဖို့ပဲဖြစ်ပါတယ်။
ငင်းငယ်ရင်းနဲ့လုံခြုံရေးမှာအမျိုးသမီးတွေပါဝင်မှုတိုးမြင့်ပေးရေးအတွက် Hillary Rodham Clinton စုဆိုတဲ့အမည်နဲ့2014ခုနှစ်ကစတင်ပြီးဂုဏ်ပြုချီးမြှင့်ခဲ့ရမှာ2018ခုနှစ်အတွက်မြန်မာနိုင်ငံကလူ့အခွင့်အရေးနဲ့ဒီမိုကရေစီရေးလှုပ်ရှားနေသူဝေဝေနုကိုရွေးချယ်ခဲ့တာနဲ့ပတ်သက်လို့ Hillary Clinton ကစုပေးပွဲအခမ်းအနားမှာအခုလိုပြောပါတယ
် Our second honoree, Wei Wei Nu, is a human rights and democracy activist from Myanmar.She spent years as a political prisoner.
ဝေဝေနုကသူဟာမြန်မာနိုင်ငံလူ့အခွင့်အရေးလှုပ်ရှားသူတူဖြစ်ပါတယ်။သူကမြန်မာစစ်ဆေးရလက်ထက်ကနိုင်ငံရေးအကျဉ်းသားဖြစ်နေခဲ့ရသူဖြစ်ပါတယ်။သူအကျဉ်းကျခံရစဉ်ရင်ဆိုင်ခဲ့ရတဲ့စိတ်အချောက်အချားဆုံးအတွေ့အကြုံတွေနဲ့တခုကတော့လူ့အဖွဲ့အစည်းနဲ့လုံးဝဆက်သွယ်ဖြတ်တောက်ခံရတဲ့ဖြစ်ပါပဲ။ဒီလိုအတွေ့အကြုံတွေနဲ့ရင်ဆိုင်ခဲ့ရပြီးမဲ့လို့လေသူဟာလူ့အခွင့်အရေးနဲ့ပတ်သက်လို့နှိုးကြမှုရှိစေဖို့အပြန်အလှန်နားလည်မှုရရှိပြီးရူဟင်ဂျာလူအခွင့်အရေးအခြေအနေတိုးတက်ကောင်းမွန်စေဖို့ကြိုးပမ်းပေးခဲ့တာလည်းဖြစ်ပါတယ်
။အ အသက်32နှစ်အရွယ်မက်ဝေဝေနူးဟာအမျိုးသမီးငြိမ်းချမ်းရေးကွန်ရက်အာရဂန်အဖွဲ့ကိုတည်ထောင်ခဲ့သူလည်းဖြစ်ပါတယ်။အရင်စစ်အစိုးရလက်ထက်နိုင်ငံရေးသမားဖခင်ဖြစ်သူနဲ့မိသားစုဝင်တွေကိုပါနှစ်ရှည်ဖမ်းဆီးအကျဉ်းကျခံရခြင်းဆယ်ကျော်သက်အရွယ်ထောင်တွင်းဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတချို့ကိုလည်းမက်ဝေဝေနူးကစူပေးပွဲအခမ်းအနားမှာပြောသွားပါတယ်။အခုလိုစုချင်းမြင့်ခံရတဲ့အတွက်ဝမ်းမြောက်မိပေမဲ့လည်းမြန်မာနိုင်ငံဟာဒီမိုကရေစီနဲ့အလန်းဝေးနေစေဖြစ်ပြီးလူနည်းစုတွေဖိနှိပ်ခံရတဲ့အခြေအနေတွေဆက်ပြီးရှိနေသေးတယ်ဆိုတာကိုနိုင်ငံတကာကပိုပိုပြီးသိရှိလာကြောင်းမဝေဝေနုက VOA ကိုပြောပါတယ
်။ဒီလိုစုရရှိရတဲ့အတွက်ကြောင့်မို့လို့ပို့ပြီးတော့အတိမတ်ပြမှုခံရတယ်နောက်ပြီးတော့ဒီလိုလောက်ရတဲ့အရေးပါမှုကိုလူတွေပို့ပို့သိလာတယ်အထူးသဖြင့်လူနည်းစုဖြစ်လာပြီဆိုရင်ကျမတို့ဖိနှိပ်ခံရတာဟာအနည်းနဲ့အများရှိရခွဲခြားဆက်ဆံမှုခံနေရတာတွေလည်းအနည်းနဲ့အများရှိရဒါကိုလစ်လျူရှုထားမယ်ဥပေက္ခပြုထားမယ်လက်ခံထားမယ်ဒီလိုခွဲခြားမှုတွေဖိနှိပ်မှုတွေကိုလက်ခံထားမယ်ဆိုလို့ရှိရင်ဘာဖြစ်မလဲဆိုတာကျမတို့နိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အနေအထားဟာကမ္ဘာရဲ့အာရုံစူးစိုက်မှုကိုရလာတယ်ဝေဖန်မှုတွေဖြစ်လာတယ်ဖြစ်လာတဲ့ဆိုကြဲဟိုကကျမတို့ကဒါဟာအရန်ကိုစိုးရတဲ့ပြဿနာတစ်ခုဖြစ်လာပြီဆိုတဲ့ဟာရဲ့တက်တည်ဖြစ်ပါတယ
်မက်ဝေဝေနုနဲ့အတူစုချင်းမြင့်ခံရတဲ့အီရတ်နိုင်ငံကယာဇဒီအမျိုးသမီးငယ်နာဒီယာမူရတ်ဆိုရင်လေ ISIS စစ်သွေးကြအဖွဲ့အီရတ်နိုင်ငံကိုဝင်ရောက်တိုက်ခိုက်ချိန်မှာမိသားစုလိုက်ဖမ်းဆီးခံခဲ့ရပြီးအကြမ်းဖက်သမားတွေကသူ့ရှေ့မှာရင်မိဘအကိုမောင်နှမတွေကိုတပ်ဖြတ်ခဲ့တာကိုမျက်မြင်တွေ့ရှိခဲ့သူဖြစ်ပါတယ် ISIS တွေဖမ်းထားတဲ့လက်ထဲကလွတ်မြောက်လာပြီးနောက်နာဒီယာမူရတ်ဟာဂျာမနီနိုင်ငံမှာခိုလုံခွင့်ရခဲ့ပါတယ်။ဟီလရီရိုထမ်ကလင်တန်စုပေးပွဲနဲ့တဆက်တဲ့ Trail Blazer လို့ခေါ်တဲ့ရှေ့ဆောင်လမ်းပြစုကို BBC နိုင်ငံတကာသတင်းတောက်အကြီးအကဲ Liz Dosan ကိုလည်းချီးမြှင့်ခဲ့ပါတယ
်။မအင်တာနက်ပြပြသွားတာပါရှင်။အခုတခါလဲမြန်မာသတင်းတောက်တူထူးချွန်စုရရှိခဲ့တာကိုလည်းနှာစင်ကြရအောင်ပါပါ။2016ခုနှစ်တွင်ပြည်တွင်းပြည်ပခဖြစ်ပွားတဲ့ဒေသတွေမှာတွားရောက်သတင်းယူခဲ့တဲ့အာရှဒေသတွင်ကသတင်းသမားတွေအတွက်ရည်ရွယ်ပြီးတော့ချီးမြှင့်တဲ့2019ခုနှစ် AFP Gate Web စုကိုမြန်မာနိုင်ငံမှာလူမျိုးရေးနဲ့ဘာသာရေးပြည်ပခဖြစ်ပွားတဲ့နေရာတွေနဲ့ရှေ့တန်းအန္တရာယ်ကြီးတဲ့နေရာတွေကိုတွားရောက်သတင်းယူခဲ့တဲ့ရန်ကုန်အခြေစိုက် Frontier မြန်မာကသတင်းတောက်ကိုမြတ်ကျော်သူရရှိသွားပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။ February 5ရက်တနင်္လာနေ့ကရန်ကုန်ကပြင်သစ်ယဉ်ကျေးမှုဌာနမှာ2019 AFP Gate Web စုချင်းမြင်တာကိုလက်ခံရယူခဲ့တယ်လို့ Frontier သတင်းတောက်ကိုမြတ်ကျော်သူကပြောပါတယ
် Gate Web ဆိုတဲ့အမျိုးသမီးကိုအစွဲပြုပြီးတော့သူ့နာမည်နဲ့ပေးတဲ့စုပေါ့ခင်ဗျာသူကရင်းနှီးမှာ AFP မှာလုပ်ခဲ့ဘူးလေအဲ့တော့ဒီ AFP ကနေပြီးတော့ပဲသူ့နာမည်ကိုအစွဲပြုပြီးတော့ပေးတာပေါ့ပြီးကပေးတာကတော့ Gate Web Family ကနေပေးတာပါခင်ဗျာသူ AFP ကတော့ organizer တဘောမျိုးပေါ့ခင်ဗျာပြီးကတော့ conflict နဲ့ဒီ war စတဲ့ဒေသတွေကိုသွားပြီးသတင်းယူတဲ့ front line journalist တွေကိုအဓိကပေးတာပေါ့လေဒီ human rights တို့ဘာလို့အဲ့စတဲ့ချင်းအဲ့ကိစ္စရဲ့နဲ့သွားပြီးတော့ message လို့ခင်ဗျာ
ဒီစုဟာ AFP ရဲ့အတော်ဆုံးသတင်းတောက်တူဖြစ်တဲ့2009ခုနှစ်အသက်64နှစ်အရွယ်မှာကွယ်လွန်ခဲ့သူ Gate Web ကိုအစွဲပြုပြီးပေးအပ်တာပါအာရှတလွားကခက်ခဲပြီးအန္တရာယ်ကြီးတဲ့နေရာတွေမှာသတင်းယူခဲ့တဲ့ဒေသရင်းသတင်းတောက်တွေကထူးချွန်သူတွေကိုရွေးပြီးချိန်မြှင့်တာဖြစ်ပါတယ်။အသက်28နှစ်ရှိပြီဖြစ်တဲ့ကိုမြတ်ကျော်သူဟာ2016အတွင်းရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့တိုက်ပွဲတွေမှာတွားပြီးသတင်းယူခဲ့သူဖြစ်ပြီးသူ့ရဲ့ရေးသားခဲ့တဲ့သတင်းတွေကြောင့်စုချိန်မြှင့်ခံရတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
ကျွန်တော်ကဒီဟိမောင်တော်မှလည်းသွားပြီးတော့တည်င်းယူခဲ့တယ်နောက်ပြီးတော့ပေါင်တော်ပြီးတဲ့အချိန်မှာပဲအဲတကယ်နဲ့တည်းမှဒီ2016ထဲမှာပဲချမ်းပြည်နယ်ရှေ့မြောက်ပေါ်လေးအမူဆဲမှာမုံကိုမှာဖြစ်တဲ့တိုက်ပွဲအဲဒီမှာဆိုတော့ကျွန်တော်ဒီတရုတ်ပြည်ထဲထိဝင်ပြီးတော့တရုတ်စစ်တပ်တွေစစ်အင်အားထိုးချဲ့နေတဲ့ဟာတွေအဲ့ဒီကျွန်တော်သွားပြီးတော့တည်င်းယူခဲ့တယ်ခင်ဗျာအဓိကတော့သူတို့ကတော့ဒီမြန်မာနိုင်ငံထဲမှာပဲတကယ် conflict ဖြစ်တဲ့နေရာတွေစစ်ပွဲဖြစ်တဲ့နေရာတွေတခိုင်ဆိုရင်လည်းဒါမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့အထက်မှာဒါလုံးဝသမိုင်းသက်တကူတော်ပြောလို့ရတဲ့ကိစ္စတခုပေါ့အဲ့ဒီမှာဖြစ်ခဲ့တဲ့ဟာတွေကိုသွားယူတယ်တဲ့တင်းထောက်တွေထဲမှာသူတို့ကအဲ့ထဲမှာယူရတာပေါ့အဓိကသူတို့ယူရတယ်ဆိုတော့ကျွန်တော်ကိုဒီ AFP ဒီမြန်မာ Bureau ကပဲခန္ဓာလာသေးလို့တခြားဒီအရင်ကဘန်ကောက် Post ကပြီးချိုင်းလို့သူတို့ကနေပြီးကျွန်တော်ကို encourage လုပ်တာပေါ့လေသွားပြီးတော့ဒီစုကို blind လို့ဖို့အဲ့ဒါနဲ့ကျွန်တော်တင်ပါတယ်သူတို့တောင်းတာတော့ကျွန်တော်ရေးထားတဲ့ story တွေက၄ခုပေါ့အဲ့ဒီမှာကျွန်တော်တော့အခုဒီနေ့တတိယကတော့2016ခုနှစ်အတွင်းမှာရေးခဲ့တဲ့နေရာ၊သွားခဲ့တဲ့နေရာကိုပြောပြမယ်ဒီ2019နဲ့မှာဖြစ်ခဲ့တဲ့ကိစ္စတခုဒီကျွန်တော်ဒီမောင်တော်မှာအတဲ့အနေချင်းချောက်ခံရတဲ့ဖြစ်ခဲ့တဲ့ကိစ္စတွေအဲဒါလေးပါကျွန်တော်နောက်တစ်ခုထည့်ပေးလိုက်တယ်ပေါ့လေအဲ့ဒီဟာတွေကိုသူတို့ကကြည့်ပြီးတော့မှာတတိယကတော့ဒီအာရှတိုက်တခုလုံးမှာရှိတဲ့ဒီနောက်တွေအဲ့လိုပဲ front line ကိုရောက်တဲ့ဒီစပွဲတွေကြားတဲ့အထက်ကိုနေကြတဲ့ကိုရောက်တဲ့သူတွေရေးတဲ့စောင်းမားတွေအကုန်လုံးနဲ့ရမှာမြန်မာနိုင်ငံကနေပြီးတော့ကျွန်တော်ကိုရွေးတာပါခင်ဗျ
ပရိပက္ခဖြစ်ပွားနေတဲ့ဒေသတွေကိုတွားရောက်သတင်းယူရမှာအခက်အခဲတွေအများပြားရှိနေတယ်လို့အသွင်ကူးပြောင်းစဲမြန်မာနိုင်ငံမှာသတင်းတောက်တွေပေါ်ချိမ့်ချောက်မှုတွေကြုံနေရတယ်လို့ကိုမြတ်ကျော်သူကမြင်ပါတယ်
။သတင်းလိုက်ခွင့်ကတော့မရှိဘူးလို့ကျွန်တော်တို့ပြောလို့ရမယ်။ဒါပေမဲ့ရေးလို့မရဘူးလားဆိုကျွန်တော်တို့အကုန်ရေးလို့ရတယ်။ဒါပေမဲ့တစ်ဖက်မှာကျတော့ဘာပြန်ကြည့်ရလဲဆိုတော့ကိုအရင်တုန်းကတော့သတင်းထောက်ကိုတည်းချိမ့်ချောက်တာမျိုးမဟုတ်ဘဲနဲ့ပိုင်ခြင်းတွေကိုလှမ်းပြီးတော့အကျက်ကင်တာမျိုးဒါမှမဟုတ်ဖုံးစစ်ပြီးတော့မင်းတို့စသတိထားကောင်းကောင်းရေးထားတဲ့အရင်တုန်းကအဲ့လိုမျိုးကြီးပြောခဲ့ဘူးတာရှိမှာအခုနောက်ပိုင်းကျတော့ဒါသတင်းထောက်တွေကိုတည်းချိမ့်ချောက်လာတယ်အခုဒါ writer တို့ကိစ္စမျိုးနောက်ပြီးတော့မနက်ကဖြစ်ခဲ့တဲ့ဒီ AOD နဲ့ဒီ BB ရဲ့ကိစ္စမျိုးအဲ့လိုမျိုးဟာတွေကတော့သတင်းထောက်စီကိုတည်းရောက်လာပြီပေါ့ဆိုကျွန်တော်တို့ပြောလို့ရတာကတော့ရေးစင်မာကိုတကယ်သတင်းလိုက်ယူနေတဲ့သတင်းထောက်တွေစီကိုဟိုတည်းချင်းချောင်းမှုတွေရှိလာပြီကျွန်တော်ကိုယ်တိုင်ဆိုရင်လည်းတချို့ချင်းချောင်းမှုတွေဆိုရကိုယ်တိုင်ကလမ်းပြီးတော့သတိပေးတာမျိုးတွေကိုကြုံခဲ့ရတယ်ဆိုတော့သတင်းလိုက်ခွင့်ကတော့မရှိတော့ဘူးကျွန်တော်တို့ဘလောက်အထိတောင်းခံနိုင်မလဲပဲအဲ့ဒါပဲမေကွန်ပဲရှိတော့တယ်ကျွန်တော်တို့ရဲ့ခံနိုင်ရည်ကြောင့်ပဲပြန်ပြီးတော့မေကွန်ထုတ်ရတော့မယ့်အခြေအနေပဲကြာ
2010မှာ Unity အပတ်စဉ်စာဆောင်မှာဝင်လို့ရင်သတင်းလောကတွေကိုရောက်လာတဲ့ကိုမြတ်ကျော်သူဟာမျက်စိမှနဲ့ Myanmar Times သတင်းဌာနတွေမှာပါလောက်ကင်ခဲ့သူဖြစ်ပြီး Frontier Myanmar သတင်းဌာနမှာတော့စတင်ထူထောင်ချိန်ကလေးကနေအခုထိတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်စုငွေဖြစ်တဲ့ယူရိုငွေ3000ကိုပါချိမြင့်တဲ့ဒီစုကို2016တုန်းကလွတ်လပ်တဲ့အာဖဂန်ရုပ်သံတိုလိုကရရှိခဲ့တာပါ
ဖရန်တီးယားမြန်မာသတင်းတောက်ကိုမြတ်ကျော်သူထူးချွန်သတင်းတောက်စုရရှိခဲ့တဲ့အကြောင်းဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတော့လွတ်လပ်စွာတရားစီရင်ရေးကိုနှောက်ယှက်ရကြတဲ့လုပ်ရက်တွေအတွက်ရှင့်နေကွန်ရက်ကဘာတွေဆောင်ရွက်နေသလဲဆိုတာကိုပြောပြပေးပါဦးမယ်တရားလွတ်တော်ရှင့်နေဦးကိုနီကိုလှုပ်ရှားမှုမှာပါတဲ့တနတ်သမားကြည်လင်းနဲ့တခြားအပေါင်းပါတွေကိုထောက်ခံကြောင်းပြတဲ့အနေနဲ့မင်းတို့ထမင်းဝအောင်စားထားဆိုတဲ့စတစ်ကာပါတီရှပ်တွေဝတ်ပြီးတရားရုံးရှိလာရောက်ဝင်းရံခဲ့ကြသူတစုကိုဥပဒေနဲ့အညီထိရောက်စွာအရေးယူပေးဖို့တာဝန်ရှိအဖွဲ့အစည်းတွေကိုလာမယ့်တစ်ပတ်အတွင်းတိုင်ကြားသွားမယ်လို့ရှင့်နေကွန်ရက်အဖွဲ့တွေကပြောပါတယ်။ဒါဟာလွတ်လပ်စွာတရားစီရင်ရေးကိုအနှောက်အယှက်အဟံတားပြုရာရောက်တယ်လို့ရှင့်နေအဖွဲ့အစည်းတွေကသုံးသပ်ထားတာပါ။ဒီအကြောင်းကိုတော့ကိုညာဝေးအောင်ကပြောပြပေးမှာပါရှင
်။ရှင့်နေဦးကိုနီကိုလှုပ်ကြံတက်ဖြတ်မှုအပါအဝင်တက္ကစီရင်မောင်းဥနေဝင်အသက်ခံရမှုနဲ့ပတ်သက်လို့ထိန်းသိမ်းထားသူတွေကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာဖေဖော်ဝါရီ2ရက်နေ့ကရုံးထုတ်ချိန်မင်းတို့ထမင်းဝအောင်စားတာဆိုတဲ့စတစ်ကာပါတီရှပ်တွေဝတ်ပြီးလူသားသမားကြည်လင်းနဲ့အပေါင်းပါတွေကိုလာရောက်ဝန်းရံအားပေးခဲ့တဲ့လူငယ်တစုရဲ့လှုပ်ရက်ကိုအေးအေးယူပေးဖို့ရှေ့နေအသင်းအဖွဲ့၄ဘက်ကပြင်ဆင်ဆောင်ရွက်နေတာပါမင်းတို့ထမင်းဝအောင်စားတာဆိုတဲ့လှုပ်ရှားမှုကလွတ်လပ်စွာတရားစီရင်ရေးကိုအနှောက်အယှက်အဟံတားပြုရာရောက်တယ်လို့သုံးသပ်တာကြောင့်ပြည်ထောင်စုတရားသူကြီးချုပ်ရန်ကုန်တိုင်းဒေသကြီးတရားသူကြီးချုပ်နဲ့ရန်ကုန်တိုင်းဝန်ကြီးချုပ်အပါအဝင်သက်ဆိုင်ရာတာဝန်ရှိသူတွေထံစာပို့ပြီးလူသတ်မှုကျူးလွန်သူတွေပေါ်ဝန်းရံထောက်ခံသူတွေကိုဥပဒေနဲ့အညီထိရောက်စွာအရေးယူပေးဖို့လာမယ့်သတင်းပတ်မှာတင်ပြတောင်းဆိုသွားမယ်လို့မြန်မာနိုင်ငံရှိနေကိုရဲဥက္ကဋ္ဌဦးမမောင်ဆိုးက VOA ကိုပြောပါတယ
်။ဘာလို့သူကဖြစ်တာအများနဲ့ဆိုင်တဲ့ဟိုကျူးလွန်မှုချိန်ချောင်းမှုဖြစ်တယ်ကျွန်တော်တို့2008ခုနှစ်မြန်မာပြည်ကိုရှိတဲ့ဝေဖို့မှာ19ပေါ့နော်19ကပါကျဥပဒေနဲ့ညီလက်လက်ဆိုတရားစီရင်အနောက်ရှေ့အန္တရာယ်ပြုတယ်လို့ဒါကိုကျွန်တော်အဓိကတင်ပြခြင်းတယ်လူသားသမားဦးကြည်နင်းကိုငါတွေ့တာမိသူစုတွေ့နေမှာလေရှင်မင်းသားရင်းလည်းတွေ့နေမိတ်ဆွေတို့တွေ့နေတယ်ဒါပေမဲ့တွေ့ဖို့တွေ့နေမှာဘူးသမင်းဝအောင်စားထားကြဆိုတဲ့ဥစ္စာကအကုန်လုံးတော့ညီညွန်းတာမြို့သမင်းဝအောင်စားဆိုတာမြို့လူရဲ့လူကြီးဆိုလည်းပြောနိုင်တယ်ဒီလေးကိုမြို့မချိနဲ့လို့လည်းပြောနိုင်တယ်အဲ့လိုကာရတဲ့တွေအားကျွန်တော်တို့တရားစီရင်ကိုကျွန်တော်တည့်ဆောက်ချက်တည်းလို့ကျွန်တော်ယူဆနိုင်တယ်ကျွန်တော်တို့အဲ့ခြေပတ်ထဲမှာတော့ဆောက်တင်ပြမယ်ရှင်လက်တွေတိုင်လက်တိုင်ကိုဆိုင်ရအေးအေးကိုတော့ကျွန်တော်တို့တင်ပြမယ
်အခုလို့အေးအေးယူပေးဖို့တိုင်ကြားမယ့်ကိစ္စကိုရှင်းနေအဖွဲ့အစည်းတွေဖြစ်တဲ့မြန်မာနိုင်ငံရှင်းနေကွန်ရက်မြန်မာနိုင်ငံရှင်းနေများအသင်းမြန်မာနိုင်ငံမီဒီယာရှင်းနေကွန်ရက်နဲ့ရန်ကုန်ရှင်းနေအသင်းတို့ကစုပေါင်းတိုင်ကြားမှာဖြစ်ပါတယ်ရှင်းနေဦးကိုနီအမှုနဲ့ပတ်သက်လို့တရားခွင်မှာအသက်အန္တရာယ်ကိုပါချိန်ချောက်လာတဲ့အထိစိုးရိမ်ပွဲအခြေအနေတွေရှိလာကြောင်းရှင်းနေဦးမမောင်စိုးကပြောပါရယ
်ကျွန်တော်တို့တရားစီရင်ရေးမှာရှိတယ်ကျွန်တော်တို့ရဲ့လုပ်ခေါ်ကံမှာရှင်းနေတိရှိတယ်သူအမေဝအောင်စားတော့ဒီစကလုံးကကျွန်တော်တို့တည်တည်နေတဲ့အချက်တခုဆောင်ရွက်မယ်ပေါ့ဒီလိုချင်းကြောက်တာပြင်းထန်တာဆိုတော့ကျွန်တော်တို့အပြည့်စည်ရင်ကိုအပြုတ်ချိန်မယ်ဆိုတော့ချင်းကြောက်မှုလို့ကျွန်တော်အဲ့လိုကျွန်တော်ကခံစားရပါတယ
်လူငယ်တစုကမင်းတို့ထမင်းဝအောင်စားတာဆိုတဲ့တရားရုံးရှေ့လှုပ်ရှားမှုဟာလွတ်လပ်တဲ့တရားစီရင်ရေးကိုရောရှင်းနေတဲ့သတင်းသမားတွေနဲ့လူတို့ကိုပါချင်းချောက်လာတဲ့လုပ်ရဖြစ်တာကြောင့်ရေးယူတင်တယ်လို့ဒီမိုကရေစီနဲ့ညီညာရေးအမျိုးသမီးအဖွဲ့ဝင်ဒေါ်နော်အုံးလှကပြောပါတယ
်။ဒီကွန်ဟီတို့လက်ကဏ္ဍကရှင်ရင်းဒါမှမဟုတ်ရှင်ရင်းမြောက်ခန္ဓာကဒီလိုပဲလေ ီလိုမျိုးမတရားမှုတွေမှာပြည်သူတွေကပဲဟောထုတ်ပေးခဲ့တယ်။အဲ့ခါကျတော့ဒီသမင်းဝအောင်စားစားဆိုတာကလူမှုကိုလာတော့ကားနဲ့ပုံစံရောက်တယ်လို့ကျွန်မမြင်တယ်လေ။
ဥကိုနီကိုလှုပ်ကြံသူလူသားသမားကြည်လင်းနဲ့သူအပေါင်းပါတွေကိုထောက်ခံဝန်းရံတယ်ဆိုပြီးမြောက်ပိုင်းခရိုင်တရားရုံးရှိရောက်လာကြတဲ့လူငယ်တစုဟာအမျိုးသားရေးအစွန်းရောက်အုပ်စုတွေဖြစ်ကြောင်းပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အခုတောင်ကိုရီးယားမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲဘက်ကိုလည်းအလှည့်ပေးပါရစေရှင်။တောင်ကိုရီးယားနိုင်ငံပျောင်ချန်းမြို့မှာဒီသတင်းပတ်နောက်ပိုင်းကစပြီးကျင်းပမယ့်ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲမှာမြောက်ကိုရီးယားပါဝင်လာတာကြောင့်နျူကလ িয়ার နဲ့ဒုံးလွင်နဲ့စမ်းသပ်မှုတွေယာယီရပ်တန့်သွားစေပါတယ်။ဒါပေမဲ့အမေရိကန်ကတော့အခုလိုအိုလံပစ်ပွဲမှာမြောက်ကိုရီးယားပါဝင်လာမှုဟာဒဏ်ခတ်ပိတ်ဆို့မှုတွေရော့ကျသွားစေဖို့လိုက်လျောတဲ့ကြိုးပမ်းမှုတစ်ရက်အဖြစ်ရှုမြင်တဲ့အကြောင်းဆိုးမြို့ကနေ VOA သတင်းတောက် Brian Patton ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင်။အလွန်အားကောင်းတဲ့ငြိမ်းချမ်းရေးသတင်းစကားအဖြစ်ကဘာကိုပြတာတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံမှာဖေဖော်ဝါရီလ9ရက်တောက်ကြနေ့မှာစတင်ကျင်းပမယ်ပျောင်ချန်းအိုလံပစ်အားကစားဖွံ့ဖွဲအခမ်းအနားမှာမြောက်နယ်တောင်ကိုရီးယားနှစ်နိုင်ငံအားကစားအဖွဲ့တွေဟာပြန်လည်ပေါင်းစည်းရေးအလံအောက်ကနေအတူခြိတက်ကြမယ်အကြောင်းနိုင်ငံတကာအိုလံပစ်ကော်မတီ IOC ရဲ့ဥက္ကဋ္ဌသောမတ်စ်ဘစ်ချ်ကမနေ့တနင်္လာနေ့ကပြောပါတယ်မြောက်ကိုရီးယားကရှင်ပြိုင်မဲ့အားကစားသမား22ယောက်နဲ့အမျိုးသမီးအိုက်စ်ဟော်ကီအားကစားမဲ့12ဦးကတောင်ကိုရီးယားအမျိုးသမီးအိုက်စ်ဟော်ကီနဲ့ပူးတွဲအသင်းကိုဖွဲ့စည်းကြမှာပါ။မြောက်ကိုရီးယားကအမျိုးသမီးအလှမဲ့အဖွဲ့တစ်ဖွဲ့လဲနှစ်နိုင်ငံလုံးကအားကစားသမားတွေကိုအားပေးဖို့အစဉ်အသင့်ပြင်ထားပါတယ်။အခုလိုတောင်ကိုရီးယားမှာကျင်းပမဲ့အိုလံပစ်အားကစားပွဲကိုမြောက်ကိုရီးယားကပါဝင်လာတာနဲ့ပတ်သက်လို့တောင်ကိုရီးယားသမ္မတမွန်ဂျဲအင်းကအခုလိုပြောပါတယ်
။ Itan Uriroso
ကိုရီးယားနိုင်ငံကြားဆက်ဆံရေးတိုးတက်လာစေမယ်။နျူကလ িয়ার ကိမဲ့ရေးဆွေးနွေးပွဲတွေဖြစ်ပေါ်လာတဲ့အထိမြောက်ကိုရီးယားကိုကျွန်တော်တို့ကတွဲခေါ်ရမှာဖြစ်ပါတယ်
။အခုလိုမြောက်ကိုရီးယားကအိုလံပစ်မှာပူးပေါင်းပါဝင်လာတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးနီကီဟဲလီကအခုလိုသုံးသပ်ပါတယ်
။ I think this is a distraction. I think this is doing what North Korea has always done.
ဒါကအယုံပြောင်းတာလို့ယူဆပါတယ်။ဒါမျိုးကမြောက်ကိုရီးယားလုပ်နေကြအလုပ်ပါ။အခြေအနေကတိတ်ပြီးအကျက်တဲကြုံလာရပြီဆိုရင်ဆွေးနွေးပွဲကိုစတာပါပဲ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ကုန်းတွင်းပိုင်းထိရောက်နိုင်တဲ့မြောက်ကိုရီးယားရဲ့တာဝန်ဖြစ်နျူကလ িয়ার ဒုံးလက်နဲ့အစီအစဉ်တွေပိုပြီးတိုးတက်လာနေတဲ့အပေါ်မှာပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုနဲ့စစ်ရေးအရာဖြစ်နိုင်ခြေရှိတာတွေကိုအလေးထားပြီးအစွမ်းကုန်ဖိအားပေးရေးမူဝါဒကိုတုံ့ခဲ့တာပါအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးရက်စီးရေးလက်ချက်မှုကိုအိုလံပစ်အားကစားပွဲအတွက်ရည်ရွယ်ပြီးတော့ဆိုင်းငံ့ထားပါတယ်မြောက်ကိုရီးယားကကိုရီးယားနှစ်နိုင်ငံဆက်ဆံရေးတိုးတက်စေခြင်းရင်ဒီစည်ရေးလက်ချက်မှုတွေကိုနောက်ထပ်ဆိုင်းငံ့ထားဖို့တောင်းဆိုပေမဲ့အိုလံပစ်ကစားပွဲတွေပြီးရင်တော့ဒီပူးရက်စည်ရေးလက်ချက်မှုပြန်ဆမယ်သဘောရှိပါတယ်။ဒီအိုလံပစ်ဖွင့်ပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်တက်ရောက်မှဖြစ်တယ်လို့အမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့သူစနီးအပါအဝင်အခြားအမေရိကန်နိုင်ငံသားပေါင်း6000ခန့်တက်ရောက်မယ်လို့မျှော်လင့်ထားကြပါတယ်။အမေရိကန်အိုလံပစ်အားကစားဖွဲ့မှာတော့အားကစားသမားပေါင်း295ဦးရှင်ပြိုင်ကြမှာပါ။ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုမြောက်ကိုရီးယားခေါင်းဆောင်မှုမှာအသက်အကြီးဆုံးအဖွဲ့ဝင်တဦးဖြစ်တဲ့အသက်60အရွယ်ကင်ဂျုံနမ်တက်ရောက်မှဖြစ်ကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဌာနပြောခွင့်ရဘိတ်တဲဟ ோம் ကအတည်ပြုသလိုမြောက်ကိုရီးယားအစိုးရသတင်းဌာန KCNA ကလည်းဒါကိုအတည်ပြုထားပါတယ်။ကင်ဂျုံနမ်ဟာတရုတ်နိုင်ငံဘီဂျင်းမှာကျင်းပတဲ့2008နွေရာသီအိုလံပစ်ပွဲတော်နဲ့2014ခုနှစ်ကရုရှားနိုင်ငံဆိုချီမှာကျင်းပတဲ့ဆောင်းရာသီအိုလံပစ်အားကစားဖွင့်ပွဲတွေကိုလည်းတက်ရောက်ခဲ့ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA American တန်ခတ်အင်္ဂါနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာ Irian 3 English သင်ခန်းစာနဲ့အတူစီးပွားရေးအစီအစဉ်မှာတော့မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဘာတွေလိုအပ်တယ်လဲဆိုတာ
နိုင်ငံသားကယဉ်ကျေးမှုနဲ့ပဲသူကဘာလို့ပြောနေလဲဆိုတော့တိချက်ကရစစ်ဆောင်အားမရှိဘူးနှိမ့်ချက်ကလမ်းပန်းဆက်သွယ်ရေးခက်ခဲတယ
်မင်္ဂလာမြန်မာဖွဲ့ကအုပ်ချုပ်မှုဒါရိုက်တာနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်နိုင်ပါတယ်နောက်ပိုင်းမှာတော့သုတဆုံလင်အမေရိကန်တခွင်စီစဉ်ကိုလည်းထုတ်လွှင့်ပေးမှာပါရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရင်းနေထားတဲ့မြန်မာပြည်ထောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြည့်ဥဆက်မဝေးကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
ရိုဟင်ဂျာတွေဟာအမှန်တကယ်ကိုကြောက်ရွံ့ထိတ်လန့်နေကြပါတယ်။ဒါဆိုရင်ဘာကြောင့်သူတို့ရဲ့ဖြစ်ရတချို့ဟာမမှန်မကန်ဖြစ်နေရတာလဲဆိုတဲ့ခေါင်းစဉ်နဲ့ The New York Times သတင်းစာကြီးမှာဟန်နာဘီရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပေးပါမယ်။မိသားစုမပါဘဲရောက်ရှိလာတဲ့ဒုက္ခသည်ကလေးတွေရဲ့အကြောင်းတင်ပြနိုင်မှုအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းကိုရောက်ရှိသွားတဲ့စာရေးသူရဲ့အတွေ့အကြုံကိုရေးသားထားတာလည်းဖြစ်ပါတယ်။အစကနဦးဖော်ပြထားတာကတော့သူတွေ့ခွင့်ရခဲ့တဲ့ကြောက်ရွံ့ထိတ်လန့်နေကြတဲ့12နှစ်8နှစ်9နှစ်နဲ့နှစ်နှစ်ရွယ်ညီမလေးယောက်ဖြစ်ပါတယ်။သူတို့ရဲ့ဖြစ်ကဝိတုဆန်လာပါတယ်။ရခိုင်ပြည်နယ်အတွင်းကသူတို့ရဲ့အိမ်ကိုစစ်သားတွေကမိရှို့ချိန်မှာအမေဖြစ်သူကွယ်လွန်သွားခဲ့ပါတယ်။သူတို့ရဲ့အဖေဖြစ်သူကတော့ထောင်နဲ့ကြီးပြီးရှိတဲ့ဖမ်းဆီးခေါ်ဆောင်သွားခံရသူတွေထဲမှာပါဝင်ပြီးတည်ပြီးလို့ထင်ရပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရောက်ရှိလာတဲ့အချိန်မှာလွန်ခဲ့တဲ့နှစ်အတန်ကြာကလေးကဒုက္ခသည်စခန်းမှာရောက်ရှိနေတဲ့သူတို့ရဲ့ဦးလေးဖြစ်သူကခေါ်ထားပြီးတော့ဆာလောင်မွတ်တိန်နေတဲ့ကလေးတွေဆင်းမှာထည့်သွင်းထားပါတယ်။အဲ့ဒီဦးလေးဖြစ်သူကိုငွေကြေးထောက်ပံ့ပေးနေတဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တခုကစာရေးသူကိုခေါ်ဆောင်သွားပြီးတော့ကလေးတွေနဲ့တွေ့ပေးခဲ့တာပါ။ဒါပေမဲ့အဖြစ်မှန်ကနည်းနည်းပါးပါးပဲပါတယ်လို့ရေးသားထားပါတယ်။နောက်၃ရက်ကြာမှသိလာရတာကတော့ဦးလေးဆိုသူဟာမိန်းကလေးတွေရဲ့အဖေရင်းဖြစ်ပါတယ်။သူ့မှာဇနီး၃ယောက်ရှိပြီးတော့နှစ်ယောက်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်ပြီးတစ်ယောက်ကမြန်မာပြည်ကဖြစ်ပါတယ်။အဲ့ဒီကလေးတွေဟာသူ့ရဲ့အငယ်ဆုံးဇနီးကနေမွေးထားတာပါ။ဒုက္ခသည်စခန်းတွေမှာဖြစ်ရတဲ့ဟာအလွန်ကျယ်ပြန့်ပါလေအကူအညီပေးတဲ့အဖွဲ့တွေကအလိုအဆုံးသူတွေကိုပို့ပြီးတော့ကူညီခြင်းကြပါတယ်မိဘမဲ့ညီမတွေဟာမိသားစုနဲ့ဒုက္ခကြုံနေရသူတွေထက်ပို့ပြီးတော့အရေးကြီးတယ်လို့မှတ်ယူပါတယ်တန်းစီပြီးတော့ရိတ်ခါထောက်ပံ့တဲ့နေရာမှာဆိုရင်လဲမွေးကင်းစကလေးငယ်ကိုလက်ထဲပို့ချီထားပြီးတော့ငိုတဲ့ကလေးဆိုရင်ရှေ့တန်းမှာဦးစားပေးတာကိုဒုက္ခသည်တွေကသိနေကြပါပြီလို့យေတာထားပါတယ်ဒါပေမဲ့တမယိုးကြအသက်ရှင်တိုင်းရဲ့အတွက်နီးလန်းနေဖြစ်ပါတယ်ဒါပေမဲ့လောက်ကြံပြောကြားချက်တွေကြောင့်အမှန်တကယ်ကြောက်မဲ့ဖွယ်ကောင်းတဲ့ဖြစ်ရအစ်မှန်တွေကိုအာရော့သွားစေပါတယ်။အဲ့ဒီလိုချေကားနေတာတွေကြောင့်မြမအစိုးရကနိုင်ငံတကာအတိုင်းအဝိုင်းကပြောသလိုလူမျိုးစုလိုက်ရှင်းလင်းတာမျိုးတွေမရှိပါဘူးဆိုပြီးတော့ငင်းခုန်နေတာဖြစ်ပါတယ်။မြမဘက်ကပြောနေတာကတော့ရိုဟင်ညာဆိုတာလူဦးရေပောက်ကွဲမှုဖြစ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားမဝင်ဝင်ရောက်လာသူတွေမိမတွေအများကြီးယူပြီးတော့လူဦးရေပောက်ဖွားမှုကအများစုဗုဒ္ဓဘာသာဝင်တွေထက်ပိုးပြီးတော့မြန်ဆန်တယ်လို့ဆိုကြပါတယ်။ဒီလိုပြောဆိုချက်တွေကိုတက်တည်ပြစရာတွေကလည်းအများပြားရှိနေပါတယ်။အရင်ရာစုနှစ်ထက်ဝက်လောက်အထိရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်တွေရဲ့အချိုးအစားကတိတ်ပြီးတော့ကွာခြားမှုမရှိလာပါဘူး။ဒါပေမဲ့မြန်မာအစိုးရကရိုဟင်ဂျာတွေနေထိုင်သွားတဲ့ရပ်ဒေသတွေကိုတွားရောက်ကြည့်ရှုလေ့လာခွင့်ကိုကန့်တတ်ထားပါတယ်။ကုလသမဂ္ဂတာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးခွင့်မပြုသလိုသတင်းသမားတွေကိုလည်းတိုက်ရိုက်တွားပြီးတော့သတင်းယူခွင့်မပြုပါဘူး။သူအနေနဲ့ဒရင်သမားတွေကိုရိုဟင်ဂျာတွေပြောပြကြတဲ့ဇလန်းတွေအတိုင်းအားလုံးမှန်တယ်လို့မမြင်တဲ့အကြောင်းစသဖြင့်ရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ
်ဘရရှ်ကပ်ပြအန်ဒီအစိုးရအနေနဲ့လက်ရှိဦးစားပေးဆောင်နေတဲ့ပြည်ရင်းညီညာရေးစီးပွားဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ရေးကိစ္စတွေမှာထင်သလိုရှေ့မရောက်ဖြစ်နေတယ်လို့ဝေဖန်မှုတွေရှိနေပါတယ်နိုင်ငံတွင်းမှာဒီအစိုးရနဲ့စစ်တပ်အစိုးရနှစ်ရက်တည်ရှိနေတယ်လို့ဖြစ်နေတာမဟုတ်လို့ပြည်တွင်းကိစ္စတွေမှာရှင်းမတက်နိုင်ဘူးလို့တုံ့ပြန်ပြောသူတွေရှိတယ်လို့ပဲအစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိပါတယ်နှစ်နှစ်သက်တမ်းဝင်လာပြီးဖြစ်တဲ့ NLD အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့ဒီအခက်အခဲတွေကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းများလူတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လှုပ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ် ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိငုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်းကြမယ်သွားရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
ဆက်လက်နာဆင်ကြရမယ်အမေရိကန်စတိုင်အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်းကစီစဉ်ပို့ချပေးထားပါရဲ့ရှင
်ဒီကိမနဲ့တင်ပြမယ် EDM အသုံးကတော့
Read between the lines
ဖြစ်ပါတယ်စာလုံးပေါင်းက READ read ကဖတ်ပါBETWEEN between ya chama THE the LINES lines ga mien chang dui line dui lo lon gao de be ya do skype phone ye dai yai de be ga do mien chang dui chama phat ba bo shin di thong si de la da ga do 19 ya su a le lauk ga lo su ba de sa chang yi dui chama shou be the twin da de de be ko kaok yu nai bu de li ga de sin di thong sin de la da lo ti ya ba de ဒီစဉ်ပွားမှာတော့စာကြောင်းတွေကနေရှုပ်ဝဲအတိတ်ပဲကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူးသူရဲ့အပြုမူကိုကြည်ချင်းအားဖြင့်ပြောတဲ့စကားကိုကြည်ချင်းအားဖြင့်လူတဦးရဲ့တကယ့်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါတယ်ဥပမာပါဇက်ကတော့ဒီအစားအစာဟာတိတ်ကိုကောင်းတာပဲလို့ပြောပြမိလို့လေမျက်နှာကတော့ရှုပ်နေတယ်စားတော့လည်းဟဲ့ဟဲ့ပဲ့ပဲ့မရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာတိတ်မကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါတယ်။ဒါကို idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The report didn't criticize the research directly, but you can read between the lines that the review committee has its doubts.
အစီအခံစာထွက်လာတော့သူတည်တနာကိုဓာတ်ရိုက်တော့မဝေဖန်ထားဘူးဒါပေမဲ့အရေးသားကိုကြည်ချင်းအဖြစ်ပြန်လည်သုံးသပ်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The report didn't criticize the research directly but you can read between the lines that the review committee has its doubts
ဓာတ်ရိုက်တော့မရေထားဘူးဓာတ်ရိုက်တော့မပြောဘူးဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အတိတ်ပဲကိုသဘောပေါက်နိုင်တယ်ဆိုရင် idiom အသုံးရပဲလို့ပြောမလဲ
read between the lines
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးခဲ့တဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုလည်းနားဆင်ကြားရပါမယ်ရှင်မြန်မာနိုင်ငံမှာအစိုးရအပြောင်းအလဲနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေတပြိုင်တည်းပေါ်လာဖို့မျှော်လင့်ချက်တွေရှိခဲ့ပေမဲ့လက်တွေ့မှာအဲ့ဒီမျှော်လင့်ချက်တွေအကောင့်ထဲပေါ်မလာသေးတာကိုတွေ့ရပါတယ်။တိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့ဘာတွေလုပ်ဖို့လိုနေသလဲဆိုတာကိုမင်္ဂလာမြန်မာအဖွဲ့ကအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖုံဝင်းကိုဆက်သွယ်မေးမြန်းပြီးကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
နိုင်ငံမှာအနေဒီအစိုးရတည်တက်လာရင်နိုင်ငံသားကရင်းနှီးမြှုပ်နှံသူတွေအလုံးအင်းနဲ့ရောက်လာပြီးမကြခင်မှာစီးပွားရေးဟာတဟုန်တိုးတိုးတက်လာလိမ့်မယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်တွေလူအတော်များများအကြားမှာရှိထားခဲ့ကြတာပါဒါပေမဲ့လက်တွေ့မှာတော့မှန်းကျင်တဲ့နှမ်းတွက်မကိုက်ဖဲနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေထင်သလောက်ရောက်မလာသလိုတိုင်းပြည်စီးပွားရေးဟာလည်းထူးခြားတိုးတက်မှုမရှိပဲမူလအခြေအနေနဲ့သိပ်မကွာပဲရပ်တန့်နေပါတယ်ဒေါက်တာဖုံးဝင်းဟာမင်္ဂလာမြန်မာအဖွဲ့ရဲ့အုပ်ချုပ်မှုဒါရိုက်တာဖြစ်ပါတယ်သူကနိုင်ငံသားကယင်းနှိမ့်နှံသူတွေကိုမျက်လုံးပိတ်နိုင်တဲ့ကောင်းမွန်တဲ့ဥပဒေတွေအခိုင်အမာမရှိသေးတာအပြင်အခြေခံအဆောက်အုံပိုင်းမှာလည်းအားနည်းချက်တွေရှိနေတဲ့အတွက်နိုင်ငံသားကယင်းနှိမ့်နှံမှုတွေဝင်ရောက်လာမှုအားနည်းနေတာလို့ယူဆပါတယ်
။အဓိကတော့ဒီတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေငွေကြေးယင်းနှိမ့်နှံမှုတွေလိုတာပေါ့နော်။အဲငွေကြေးယင်းနှိမ့်နှံမှုလုံးမဲ့ဆိုလို့ရှိရင်အခုလက်ရှိဆိုရတော့ဘာကိုအားပေးလဲဆိုနိုင်ငံသားကနေပြီးတော့ကုမ္ပဏီတွေကနေလာပြီးတော့ပြည်တွင်းမှာမြုပ်နှံမှုအတွက်အားပေးတာပေါ့ဒါပေမဲ့ဒီလိုအားပေးတဲ့နေရာမှာနိုင်ငံသားကယင်းနှိမ့်မြုပ်နှံပဲသူတွေကဘာလို့ပြောနေလဲဆိုတော့တိကျက်ကမျက်စစ်ဆွမ်းအားမရှိဘူးနှိမ့်ချက်ကလမ်းမဆက်သွေးခက်ခဲတယ် သုံးချက်ကတော့တချို့ရဲ့လုံထုံးလုံးကြီးတွေကခက်ခဲတယ်ဆိုပြီးတော့ပြောနေတာပေါ့ဆိုတော့အဲ့ဒါလေးကိုကျွန်တော်တို့ဒီအစိုးရအနေနဲ့ကဖြည့်ဆည်းပေးဖို့လိုတာပေါ့
ဒါပေမဲ့ပြင်သစ်နိုင်ငံအခြေဆိုင် OECD လို့ခေါ်တဲ့စီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနှစ်စဉ်သတ်မှတ်တဲ့ငွေကြေးဆိုင်ရာအဆင့် Country Risk Classification မှာမြန်မာနိုင်ငံဟာမူလကအဆင့်9မှာရှိခဲ့ရာကအခုအဆင့်6ကိုတက်လန်းနိုင်ခဲ့တာကြောင့်နိုင်ငံတကာငွေကြေးအဖွဲ့စီးတဲ့ထံကနေအတုံးတုံးသက်သာစွာနဲ့ငွေချေးပြီးတန်းပြည့်ရဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာသုံးစွဲလို့ရနိုင်တယ်လို့ဆိုပါတယ်
။ဆိုအဲ့လိုဖြည့်ဆည်းတဲ့နေရာမှာနှစ်နည်းရှိတာပေါ့။တနည်းကတော့အစိုးရရဲ့ကိုယ်ပိုင်ဘတ်ဂျက်ဆိုတာတော့အစိုးရလက်ထဲမှာရှိတဲ့ငွေကိုသုံးပြီးတော့ဒီလုပ်ငန်းတွေကိုလုပ်ပေးမလား။နောက်တစ်ခုကတော့ဒီနိုင်ငံသားကနေပြီးတော့အပြည်ပြည်ဆိုင်ရာကူညီတဲ့ဒီ soft loan ခေါ်တဲ့သက်သာတဲ့ချေးငွေတွေကိုသုံးပြီးတော့လုပ်ပေးမလားဆိုပြီးတော့စဉ်းစားမှာပေါ့ဆိုလိုတာကတော့အခြေခံလိုအပ်ချက်ကိုကျွန်တော်တို့ကမဖြည့်ဆည်းပေးနိုင်မဲနဲ့နိုင်ငံသားကယင်းနှုံနေတဲ့လူတွေကတော့မလာဘူးပေါ့ဆိုတော့အခုဒီအခြေခံလိုအပ်ချက်တဲမှာလူတွေအများစုပြောနေတာကတော့ခုနကကျွန်တော်တို့ပြောတဲ့၃ချက်ကိုပြောကြတယ်ဒါပေမဲ့တကယ်အဲ့၃ချက်အပြင်အရေးကြီးတဲ့နောက်ထပ်တစ်ချက်ကတော့လုပ်ငန်းပေးပေးလေးတွေလက်တွေ့စပြီးဖြစ်နေဖို့လည်းလိုတယ်ဆိုတော့ဒီလေးတွေဖြစ်နေတာကိုကြည့်ပြီးတော့မှဒီရင်းနှီးမြှုပ်နှံတဲ့လူတွေကအကြီးကြီးတွေလာပြီးတော့ပြုံနှံတာပေါ့လေဆိုတော့အဲ့ဒီအပြင်အသေးသေးလေးတွေပါလို့စားဖို့လိုလဲဆိုတော့ဒီသေးသေးလေးတွေလောက်တာနေပြီးတော့ဒီကျွမ်းကျင်တဲ့ဝန်ထမ်းတွေလည်းထွက်လာတယ်ဒီကွက်ရဲ့အခြေအနေကိုလည်းတည်သွားတာပေါ့ဆိုတော့ကျွန်တော်တို့ကဒီအခြေခံအဆောက်အဦတွေတဲ့အစိုးရအနေနဲ့ဖြည့်ဆည်းပေးဖို့လိုတယ်အစိုးရအနေနဲ့လည်းလုပ်ငန်းသေးသေးလေးတွေကိုစားပြီးတော့လုပ်ပြပေးဖို့လိုတယ်ပေါ့လေ
အဲ့ဒီလိုစီးပွားရေးလုပ်ငန်းအသေးတွေကိုအစိုးရဘဏ္ဍာငွေတွေကစိုက်ထုတ်ပြီးလုပ်ဆောင်ရင်တစ်ဖက်မှာဘေးအတွက်ဆိုးကျိုးတွေရှိနိုင်တာကိုလည်းသူကထောက်ပြပါတယ
်။ဆိုအဲ့လိုလုပ်တဲ့နေရာမှာခုနပြောသလိုတိုင်းပြည်ရဲ့လက်ရှိဘဏ္ဍာငွေကိုသုံးပြီးလုပ်မယ်ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့ဘဏ္ဍာငွေကကုန်သွားပြီးတော့သူကငွေကြေးဖောင်းပွားမှုတွေဖြစ်လာတာပေါ့။အဲ့ချိန်မှာကုန်စည်နှုန်းတွေမတည်မငြိမ်ဖြစ်လာပြီးတော့ကုန်စည်နှုန်းတွေတက်လာမယ်။တက်လာလို့ရှိရင်နိုင်ငံသားတွေရဲ့စားဝတ်နေရေးကျက်တဲ့မယ်။ကျက်တဲ့လို့ရှိရင်နိုင်ငံရဲ့အခြေအနေမတိမငြိမ်ဖြစ်မှာပေါ့ဆိုတော့ဒီဟာကိုကာကွယ်ဖို့အတွက်ကတော့ကျွန်တော်တို့ကအပြည်ပြည်ဆိုင်ရာဒီအစိုးရအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေမှာရှိတဲ့ငွေကြေးတွေကိုကျွန်တော်တို့ကသက်သာနဲ့နှုံထားနဲ့ရစီရဖို့လိုတယ်ပေါ့လေဆိုတော့ဒါကကျွန်တော်တို့လွန်ခဲ့တဲ့3 4နှစ်ကပဲမြန်မာနိုင်ငံအနေနဲ့ဒါစပြီးတော့နိုင်ငံတကာငွေကြေးတွေကိုပြန်လည်ဖြည့်ယူခွင့်ရခဲ့တယ်ဒီအရေးခင်းပေါ့လေ1988ကနေပြီးတော့လုံးခဲ့တဲ့3 4နှစ်အထိကနိုင်ငံတကာငွေကြေးတွေကျွန်တော်တို့ကဖြည့်ခွင့်မရှိဘူး။ဘာဖြစ်လို့လဲဆို1988ခုနှစ်အရေးခင်းကြောင်းလည်းပါတယ်။ကျွန်တော်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေရဲ့စည်းကမ်းတွေကိုမလိုက်နာခဲ့တဲ့အတွက်ကြောင့်လည်းပါတာပေါ့လေ
။နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေထံကငွေမချီးပဲအိနေချင်းနိုင်ငံတွေကချီးတဲ့အခါကိုယ့်ဘက်ကနှိမ့်နာမှုတွေအများကြီးရှိတယ်လို့ဆိုပါတယ်
။ဆိုအရင်တော့ကတော့နိုင်ငံတကာကျွန်တော်တို့ငွေချီးခွင့်မရခင်တုန်းကတော့အိနေချင်းနိုင်ငံတွေကပဲညှိပြီးတော့ကျွန်တော်ကယူရတာပေါ့လေ။အဲ့လိုယူရတဲ့ခါကျတော့အိမ်ကြီးနာချင်းနိုင်ငံယူရတဲ့ဟာမှာမကောင်းတာတော့အိမ်ကြီးနာချင်းဖြစ်တဲ့အတွက်ဒီအိမ်ကြီးနာချင်းကကိုယ့်ကိုနိုင်ငံရေးရရောစီးပွားရေးရရောလူမှုရေးရရောဝင်ရောက်ပြီးတော့ကြွမိုးတဲ့အန္တရာယ်တွေရှိတာပေါ့ဆိုနောက်တစ်ခုကလည်းနိုင်ငံညှိပြီးယူရတယ်ဆိုတဲ့ခါမှာအတိုးနှုံးတွေပါညားတာလေကျွန်တော်တို့ကြုံခဲ့ရပူတာတွေရှိတာပေါ့အခုကတော့ဒီနိုင်ငံတကာသတ်မှတ်ချက်တွေအတိုင်းယူမယ်ဆိုလို့ရှိရင်တက်ပါတဲ့အတိုးနှုံးရဆိုလိုတာကကျွန်တော်တို့သုံးရရာဂိုင်းနှုံးလည်းဖြစ်နိုင်တယ်တသမာ၅လည်းဖြစ်နိုင်တယ်တိရဂိုင်းနှုံးလည်းဖြစ်နိုင်တယ်အဲ့လိုမျိုးသားကျွန်တော်တို့ကနေပြီးတော့သက်တာတဲ့ချင်းငွေတွေကိုရမယ်ဆိုရင်အဲ့သက်တာတဲ့ချင်းငွေတွေနဲ့ခုနပြောတဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုမဲ့စီမံကိန်းပေးပေးလေးတွေကိုလုပ်မယ်ဆိုလိုတာအကြောင်းပေးပေးလေးတွေကျွန်တော်တည်ထောင်မယ်အဲဒီကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်တဲ့စီယုံပေးပေးလေးတွေကိုကျွန်တော်တို့တည်ထောင်မယ်ဒီပြည့်စစ်တို့စက်မှုစုံတွေတည်ထောင်တဲ့အခါမှာလိုအပ်တဲ့ဒီတန်ရှင်းရေးတို့ဆွန့်ပြစ်ရေးတွေကိုတတ်တဲ့ဟာတို့ဒီလိုလုပ်ငန်းတွေကိုလုပ်ပေးမယ်ဆိုလို့ရှိရင်အစင်းသင်းဖြစ်လာပြီးတော့နိုင်ငံသားကယင်းနှိမ့်ညံ့မှုတွေဝင်လာမှာဆိုအဲ့လိုဝင်လာဖို့ဝင်လာမယ်ဆိုလို့ရှိရင်ကျွန်တော်စီးပွားရေးကထောင်တက်သွားမှာပေါ့လေ
လက်ရှိအခြေအနေမှာတော့အတိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့အတွက်အစိုးရဘက်ကဥဆောင်မှုအားနည်းနေသလိုပုဂ္ဂလိကကုမ္ပဏီတွေဘက်ကလည်းတက်တက်ကြွကြွဝင်ရောက်လှုပ်ဆောင်တာမျိုးမတွေ့ရဘူးလို့ဒေါက်တာဖုံးဝင်းကထောက်ပြပါတယ
်အခုအခြေအနေကတော့ဘသူမှစားမလုပ်ဘူးအစိုးရကလည်းစားမလုပ်ဘူးအစိုးရစားမလုပ်တဲ့အတွက်နိုင်ငံတကာမှာရှိတဲ့ယင်းနှိမ့်ညံ့တဲ့သူတွေကလည်းလိုက်မလုပ်ကြဘူးပေါ့အဲ့ဒါကြောင့်မို့ကျွန်တော်တို့ကစီးပွားရေးနှိမ့်ကွေးလာတယ်လို့ညင် တယ်လေဆိုဒီဟာကိုကျွန်တော်တို့ကဖောက်ခွဲဖို့အတွက်နီလန်တစ်ခုအနေနဲ့ဟိုအသုံးပြုပြီးလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးမှုအတွက်တော့ဒါသိက္ခူဟိုအလားအလာကောင်းတဲ့အခွင့်အရေးတရားဖယ်လို့ကျွန်တော်ကမြင်တယ်လေအဲကြောင့်မို့လို့ကျွန်တော်ဒီချက်ကိုဟိုအစိုးရဘက်ကသူတွေကစီးပွားရေးကဏ္ဍမှာပါဝင်နေတဲ့သူတွေအားလုံးကသိစေချင်တယ်လေ
စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုစေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေတိုင်းပြည်အတွင်းဝင်ရောက်လာရေးအတွက်မှာခိုင်မာတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေအတိအကျရှိနေတာရင်းနှီးမြှုပ်နှံသူတွေစိုးရင်စရာမလိုတဲ့အခြေခံအဆောက်အုံတွေရှိနေတာတွေအပြင်သက်ဆိုင်ရာကဏ္ဍအသီးသီးအတွက်မြန်မာနိုင်ငံကကျွမ်းကျင်လှုပ်သားတွေအဆင့်တင့်ရှိနေဖို့လည်းလိုအပ်ကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်ခင်
ကိုယ်စားဝင်လိုင်းတင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုတုတ္တဆုံလင်အမေရိကန်တခွင်ကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့ဒုတိယကမ္ဘာစစ်ကာလကအမေရိကန်လေတပ်မှတာဝန်ထမ်းခဲ့သူအပြစ်ပေကံအမျိုးသမီးလေယာဉ်မှုတွေကိုဂုဏ်ပြုတဲ့အကြောင်းကိုအောင်ကတင်ဆက်ပေးထားပါတယ်ရှင်
ဒုတိယကမ္ဘာစစ်အတွင်းအမျိုးသမီးလေယာဉ်မှုတွေကိုဂုဏ်ပြုတဲ့ကန်နာကယ်လီဖိုးနီးယားပြည်နယ်မှာကျင်းပခဲ့ပါတယ်ဒုတိယကမ္ဘာစစ်ကာလကစစ်စင်ရေးတွေအတွင်းတခြားလေတပ်တပ်ဖွဲ့ဝင်လေယာဉ်တွေနဲ့အတူအမျိုးသမီးလေယာဉ်မှုတွေဟာအတူပူတဲ့ပြန်တန်းခဲ့ကြပါပဲသူတို့တွေရဲ့ဆွမ်းဆောင်မှုနဲ့ပတ်သက်ပြီးစနစ်တကျအတိမတ်ပြုမှတ်တမ်းတင်ထားတာမရှိပါဘူးအခုခါမှာတော့သူတို့တွေဟာနောက်မျိုးဆက်အမျိုးသမီးလေယာဉ်မောင်းသူတွေအတွက်ဆန္ဒမူနာပြပုံကိုယ်တွေဖြစ်လာတဲ့အကြောင်းကိုတင်ပြပေးပါမယ်တက်ကိုစရန်နဲ့ရောက်နေပြီဖြစ်တဲ့မျိုးသမီးကြီး၃ဦးဟာဒုတိယကမ္ဘာစစ်ကာလအတွင်းကပထမဆုံးအမျိုးသမီးလေယာဉ်မှုတွေအဖြစ်တာဝန်ထမ်းဆောင်ခဲ့ကြသူတွေပါ WASPS လို့လည်းသိကြတဲ့အမေကန်အမျိုးသမီးလေတပ်တပ်ဖွဲ့ဝင်တွေကိုလွန်ခဲ့တဲ့နှစ်နှောင်းပိုင်းမှာဂုဏ်ပြုခဲ့ကြတာပါကယ်လီဖိုးနီးယားပြည်နယ်စန်တာမိုနီကာမြို့ကလေကြောင်းဆိုင်ရာပြတိုင်မှာအဲ့ဒီစစ်ပြန်အမျိုးသမီးကြီးတွေကိုဂုဏ်ပြုတဲ့အခမ်းအနားကျင်းပတာမှာလူရာနဲ့ချီတက်ရောက်ခဲ့ပါတယ်အမကန်ဆွမ်းဆောင်ခဲ့ကြတဲ့ဝေဟင်နေကမျိုးသမီးကြီးတွေနဲ့မျိုးဆက်တစ်တွေတွေ့ဆုံကြတဲ့ပွဲဆိုပြီးတော့လေအခမ်းအနားကိုနာမည်ပေးထားတာပါဒုတိယကမ္ဘာစစ်အတွင်းလေယာဉ်မှုတစ်ဦးဖြစ်တဲ့ဘီဗာလီဘီဆမ်မြာကတော့နှစ်တွေအတော်ကြာတဲ့အချိန်မမေ့မပြောင်းနဲ့ရှိနေကြတဲ့အပေါ်ဝမ်းသာကြောင်းအခုလိုပြောပါရစေ
I just feel honored more than honored I feel more honored
စိတ်ထဲမှာတကယ်ကိုကြည်နူးမိပါတယ်နှစ်အတော်ကြာကြာအမေခံဘဝကနေအခုတော့အသိမဲ့ပြုခံရပြီမို့ကိုယ်လိုရက်တွေနဲ့ပတ်သက်ပြီးဂုဏ်ယူပါတယ်။တကယ်တော့ဂုဏ်ယူပါတယ်ဆိုတာထက်ကိုအများကြီးပိုပါတယ်
။လေဒတ်ရေဒတ်နဲ့ကြီးတဲ့တပ်ဖွဲ့ဝင်တွေမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမျိုးသမီးလေယာဉ်မှုတွေလည်းဒီအခမ်းအနားကိုတက်ရောက်ပါတယ်။မျိုးဆက်သစ်လေယာဉ်မှုတွေအတက်တော့သူတို့လေးစားအားကျရတဲ့ဝိုင်းရင်လေယာဉ်မှုတွေနဲ့ကိုယ်တိုင်တွေ့ဆုံပြီးသူတို့ရဲ့အတွေ့အကြုံတွေကိုပြန်နားထောင်ခွင့်ရတာဟာအခွင့်အရေးကောင်းတစ်ခုပါ။ဒုတိယကမ္ဘာစစ်ကာလမှာတော့အမျိုးသမီးလေယာဉ်မှုတွေကိုသူတို့တွေရဲ့တာဝန်ယူမှုနဲ့ပတ်သက်ပြီးအစိုးရကရောစစ်တပ်ကရောအပြည့်အဝအလေးထားအတိမတ်မပြုခဲ့ကြပါဘူး။အဲဒီနောက်ပိုင်းစစ်ကြီးပြီးဆုံးတဲ့အခါမှာလဲသူတို့ဟာတာဝန်ကရစဲချင်းခံခဲ့ရပါတယ်။အခုအခါမှာတော့သူတို့အကြောင်းကိုရုတ်တန်ဇလန်တွဲရိုက်ကူးဖို့စီစဉ်နေပါတယ်။အသက်99နှစ်အရွယ်ဘီဗာလီဘီစ်မာယာဟာလော့စ်အိန်ဂျလိစ်ခရိုင်တွင်းကဘီဗာလီဟိလ်စ်မှာကြီးပင်းခဲ့သူဖြစ်ပြီးဒုတိယကမ္ဘာစစ်ကာလကလေတပ်မှလေယာဉ်မှုတာဝန်ထမ်းဆောင်ခွင့်ရဖို့ Texas ပြည်နယ်မှာလေယာဉ်မောင်းသင်တန်းတက်ခဲ့သူပ
ါ It really hits my heart really well because of all these years
တကယ်ကိုခံစားရပါတယ်နှစ်တွေအကြာကြီးအမေခံထားရပြီးမှအားလုံးကအတိမတ်ပြုကြတာဆိုတော့ဂုဏ်ယူပါတယ်တကယ်တော့ဂုဏ်ယူပါတယ်ဆိုတာထက်အခုလိုလေယာဉ်မှုတာဝန်ထမ်းဆောင်ခဲ့တာကိုတံပိုးထားတာပါ
အသက်15နှစ်မတိုင်ခင်မှာလေယာဉ်မောင်းလိုင်စင်ရတဲ့ယူတာပြည်နယ်မှာနေထိုင်သူအသက်66နှစ်အရွယ်အဲလစ်ရိုရီကတော့အမျိုးသမီးလေယာဉ်မှုတပ်ဖွဲ့မှာတာဝန်ထမ်းဆောင်ခွင့်ရဖို့အတွက်အသက်18နှစ်အရွယ်မှာ21နှစ်ဆိုပြီးပြောဆိုခဲ့ပါတယ်။အဲဒီနောက် Texas ပြည်နယ်မှာလေတပ်လေယာဉ်စမ်းသပ်မောင်းနှင်သူအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။အမျိုးသမီးလေယာဉ်မှုတွေကိုအတိအမှတ်မပြုခဲ့တာအတွက်လက်မခံနိုင်ကြောင်းသူကပြောပါတယ်။
It was horrible and we were released because when we were တ
ောင်းဝင်ထမ်းဆောင်မှုပြောကြတဲ့အချိန်တုန်းကတပ်ဖွဲ့ဝင်တွေဖြစ်နေအသိမှတ်ပြုဖို့လွှတ်တော်ကလည်းဥပဒေကြမ်းရေးဆွဲနေပါတယ်။စီးရင်သွင်းကြတဲ့အချိန်တုန်းကဆိုရင်ကိုကအမေရိကန်တပ်ဖွဲ့ဝင်တဦးဖြစ်ချင်းပြီးတော့ယူနီဖောင်းဝေးရပါတယ်။တောင်းမန်တစ်စိတ်လည်းတက်ထားရပါတယ်။
တခြားမျိုးသားတွေလိုပဲဒီသင်္นานစင်းချိန်ကဆိုရင်ဒုဖို့တန်းဖြစ်ပါတယ်အဲ့နောက်ဥရောပမှာစစ်ပြီးသွားပြီလဲဆိုရောအမျိုးသားတပ်ဖွဲ့ဝင်တွေပြန်လာကြပြီးတော့ကျမတို့နေရာတွေကိုဝင်ယူသွားပါတယ်လွတ်တော်ကလည်းသူတို့ပြောထားတဲ့အားလုံးကိုမေ့ပစ်လိုက်ပြီးတော့ကျမတို့ကိုအိမ်ပြန်ကြတော့လို့ပြောပါတယ်တော်တော်ကိုစိတ်နာစရာကောင်းပါရဲ့ရှင်ကျမမျက်ရည်တော်မှာကြာခံနေဖြစ်ခဲ့ရပါတယ်
Charlie Shays Cruiser အသက်22နှစ်မပြည့်ခင်ကတည်းကအမျိုးသမီးလေးတက်မှာတာဝန်ထမ်းဆောင်သူပါအဲဒီနောက်တာဝန်ကရစဲလိုက်တဲ့အချိန်မှာတော့ New Jersey ပြည်နယ်ကလေးစိတ်တစ်ခုမှာလေးချောင်းဆိုင်ရာပြန်တက်မှုနည်းပညာပိုင်းအချက်လက်တွေနဲ့ပတ်သက်ပြီးတော့စစ်ဆေးဖတ်ရှုပေးရသူအဖြစ်အလုပ်လုပ်ကင်ခဲ့ပါတယ်အမျိုးသမီးဖြစ်ပေမဲ့လည်းအမျိုးသားတွေယူတဲ့တာဝန်အတိုင်းအမှုထမ်းခဲ့ပါတယ်လို့သူကပြောပါတယ်
The thing I think that most of us wasps would like to come
တမိုင်းတွင်မဲ့လုပ်ရက်တွေအတွက်အားလုံးဒီလိုအလုပ်လုပ်ခဲ့ကြတာပါတိတ်ထူးခြားတာမျိုးမဟုတ်ပေမဲ့လည်းဒီအလုပ်ကိုလုပ်ချင်နေကြတာပါပြောရမယ်ဆိုရင်အခမဲ့တာဝန်ထမ်းဆောင်ခဲ့ကြတာပါဒါပေမဲ့လည်းဒီနေ့မှာတော့တမိုင်းမှာအနစ်နာခံလုပ်ခဲ့ကြတဲ့ဖြစ်ရက်တွေအကြောင်းမှတ်ချက်တင်စီခြင်းပါတယ်လူမသိသူမသိပြီးမသွားစေခြင်းပါဘူး
အခုခါမှာတော့ဒုတိယကမ္ဘာစစ်အတွင်းကအမျိုးသမီးလေးရင်မှုတွေအကြောင်းရိုက်ကူးထားတဲ့ Fly Girls ရုပ်သံမိတ်ဆက်ပြပွဲမှာမျိုးဆက်သစ်စစ်ဖက်လေးရင်မှုတွေနဲ့တွေ့ဆုံပြီးတော့အတွေ့အကြုံတွေဖလှယ်ကြပါတယ် Fly Girls ရိုက်ကူးထုတ်လုပ်သူ Masha Carell ကအခုအချိန်ဟာရွရွချွညွတာဝန်ထမ်းဆောင်ခဲ့သူတွေကိုဂုဏ်ပြုရမယ့်အချိန်ဖြစ်တယ်လို့ပြောပါတယ
် The injustice that these women flew for their country
တိုင်းပြည်အတွက်အလုံးလုံးပေးခဲ့ပြီးတဲ့နောက်မှာရုတ်တရက်ဒီတာဝန်တွေကနေအဆုံးသက်ဖယ်ရှားလိုက်ပြီးတဲ့နောက်အတိမတ်ပြုဖို့ငင်းဆန်ခံရတာဟာမတရားပါဘူးအခုတော့သူတို့ရဲ့အကြောင်းသိလာကြဖို့35နှစ်တောင်ကြာခဲ့တာပါအမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဒီလိုအတိမတ်ပြုမခံရဘဲနဲ့နေလာနိုင်ကြတဲ့အနေအထားကိုအမှန်အတိုင်းသိကြဖို့အခုလိုဆောင်ရွက်ခဲ့တာပါ
ဒီမျိုးသမီးလေးမှုတွေရင်ဆိုင်ခဲ့ရတဲ့ခက်ခဲတွေနဲ့စစ်ကြီးပြီးတဲ့နောက်ပိုင်းအခြေအနေတွေအကြောင်းအသေးစိတ်ရေးထားတဲ့စာအုပ်ကတော့လွန်ခဲ့တဲ့နှစ်တော်ကြာကလေးကထုတ်ဝေထားခဲ့တာပါခင်ဗျာအခုကတော့ဖေဖော်ဝါရီလအတွင်းသမိုင်းဝင်နေ့ရက်တွေအကြောင်းကိုဆက်တင်ပြပေးကြပါမယ်1942ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာအင်ဂျင်လေးလုံးတက် Dixie Clipper လို့ခေါ်တဲ့ရေတဲကနေပြန်တက်တဲ့လေယာဉ်ပြန်တဲ့ Pan American World Airways ကပထမဆုံးနိုင်ငံတကာခီးစဉ်တွေကိုစတင်ခဲ့ပါတယ်။ဟိုရုံးကနည်းပညာကလည်းမထွန်းကားသေးတော့ဒီလေယာဉ်မှာခရီးသည်10ယောက်လောက်ပဲလိုက်ပါနိုင်ပါတယ်
။လေယာဉ်ဝန်ထမ်းတွေကလည်း11ယောက်တောင်လိုက်ရပါတယ်။ခီးစဉ်ကိုနယူးယောက်ကစပြီးတော့ပေါ်တူဂီကဘာမူဒါ၊လစ်စဘွန်၊ဘိုလာမာ၊နောက်အနောက်အာဖရိကကဂီနီTrinidad က Port of Spain နဲ့ Puerto Rico က San Juan တို့ကိုပြေးဆွဲခဲ့တာပါ DC Clipper လေယာဉ်ဟာမိုင်11,200နီးပါးဒီခီးစဉ်တွေကိုရှေ့အကြပြတ်တက်ရပြီးတော့ February 9ရက်နေ့မှာနယူးယောက်ကိုပြန်လည်ရောက်ရှိခဲ့ပါတယ်ဒီခီးစဉ်အတွင်းအမေရိကန်ခီးတဲ့လေယာဉ်အာဖရိကမှာဆင်းသက်ခဲ့တာပထမဆုံးလည်းဖြစ်ပါတယ်
အဲဒီနောက်52နှစ်ကြာပြီး1992ခုနှစ်မှာသမိုင်းဝင်ခီးစဉ်ပြန်တက်ခဲ့တဲ့ Pan American လေကြောင်းလိုင်းဒေဝါလီခံခဲ့ပါတယ်ရင်းနှီးမြှုပ်နှံစရိတ်ကြီးမားလာပြီးစီးနင်းသူဥယျာဉ်နည်းလာတာကြောင့်အခုလိုအခြေအနေဆက်ရောက်ခဲ့တာပါအ
ဲ့ဒီအချိန်တုန်းကဆိုရင်တော့ဒီလေယာဉ်ဟာအကြီးဆုံးမျိုးစားထဲမှာပါပြီး1938နဲ့1942ခုနှစ်ကြားမှာအမေရိကန်ဘိုးရင်းလေယာဉ်ကုမ္ပဏီကထုတ်လုပ်ခဲ့တာပါသမုဒ္ဒရာတွေကိုဖျက်ပြီးပြန်တန်းနိုင်အောင်ကြီးမားတဲ့တောင်ပံတွေကိုတက်စေခဲ့ပါတယ်အဲ့ဒီအချိန်တုန်းကကလစ်ပါလေယာဉ်အမျိုးအစား17စီးအထိထုတ်လုပ်ခဲ့ပြီးတော့ဒီထဲကကိုစင်ကတော့ပန်အမေရိကန်လေကြောင်းလိုင်းအတွက်ဖြစ်ပါတယ်
စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆုံလင်အမေရိကန်တခွင်ကိုနားဆင်ခဲ့ကြရတာပါရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အီရန်နဲ့ဆီးရီးယားမှာအိုင်းစစ်သွေးကြွတွေဟာသူတို့သိမ်းပိုက်ခဲ့မှုတဲ့နေမြေအမြောက်အများကိုလွန်ခဲ့တဲ့တစ်နှစ်လောက်အတွင်းလက်လွတ်လိုက်ရပြီဖြစ်ပါတယ်စစ်ကြောစွန့်ခွာသွားရသူတွေပြန်လည်အခြေချနိုင်မှုအတွက်အဲ့ဒီဒေသတွေဟာတည်ငြိမ်အေးချမ်းမှုရှိဖို့လိုအပ်ပါတယ်ISD မရှိတော့ပေမဲ့အဲ့ဒီဒေသတွေမှာမြေမြုံမိုင်းလိုပောက်ကွဲစေတတ်တဲ့ပစ္စည်းတွေခြံထားခဲ့တာကြောင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေနှေးကွေးနေပြီးနေရက်ပြန်လာကြမဲ့ဒေသခံပြည်သူတွေအသက်သီဆုံးနေရသလိုအိမ်ပြန်မလာခြင်းအောင်ဟန်တားသလိုဖြစ်နေပါတယ်။ဒါကြောင့်အမေရိကန်အစိုးရကိုယ်စားလှယ်တွေနဲ့သူတို့ရဲ့လုပ်ဖော်ကံပဲတွေဟာစီးရီးယားနဲ့အီရတ်မှာရှိတဲ့ပြည်သူတွေရဲ့အရေးပေါ်လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့အန္တရာယ်ကြီးမှာပဲအဲ့ဒီဒေသကိုတွားရောက်လှုပ်ဆောင်နေပါတယ်။ဥပမာစီးရီးယားမှာရာဂါမျိုးကစာသင်ကျောင်းနဲ့အခြားစာသင်ကျောင်းတွေကိုရောတက်ပ်ကန်နဲ့ရာဂါမျိုးကဆေးရုံတွေမှာပါအဓိကနေရာပေါင်း90လောက်ကို မိုင်းနဲ့ပောက်ကွဲစီမဲ့ပစ္စည်းရှင်းလင်းရေးကိုညွန်ပေါင်းတပ်ဖွဲ့ကရှင်းနေရပါတယ်။ဒါ့အပြင်တရားတွေစက်ရုံတွေမှာလည်းရှင်းလင်းရေးလုပ်နေရပြီးအဲ့ဒီနောက်မှာမှတည်ငြိမ်အေးချမ်းရေးအလုပ်တွေကိုစနိုင်တာပါ။မြေမြုပ်မိုင်းအန်ဒီရဲ့ပညာပေးရေးလုပ်ငန်းစဉ်ကြောင့်ကလေးနဲ့လူငယ်3000ကျော်လောက်အသက်ပေးကင်းလွတ်ခဲ့ရပါတယ်။မကြုံစဘူးများပြားလို့နဲ့ဒီမိုင်းရှင်းလင်းရေးအလုပ်ဟာတကယ်မဟာလုပ်ငန်းစဉ်ဖြစ်ပြီးအိုင်စ်လက်ကလွတ်မြောက်လာတဲ့ဒေသတစ်ခုပြန်လည်နလန်ထူရေးဟာအတော်ခက်ခဲတဲ့လုပ်ငန်းရပ်ဖြစ်နေပါတယ်။အဲ့ဒီဒေသမှာပေါက်ကွဲနိုင်တဲ့ပစ္စည်းတွေဖယ်ရှားနိုင်မှသာလျှင်ဒုက္ခသည်တွေနဲ့နေရက်စွန့်ခွာသွားသူတွေလုံခြုံစိတ်ချစွာပြန်လာနိုင်ရမှာဖြစ်ပါတယ်။အဲ့ဒီလုပ်ငန်းတွေမှာသုံးနိုင်ဖို့အမေရိကန်အစိုးရကအခုချိန်ထိဒေါ်လာ104သန်းပေးအပ်ထားပါတယ်။အမေရိကန်ကငွေကြေးထောက်ပံ့ထားတဲ့အဖွဲ့တွေကမိုင်းရှင်းလင်းရေးလုပ်နေတာမှာပေါက်ကွဲစဉ်နမဲ့ပစ္စည်းအီရတ်မှာဆိုရင်45တန်းနဲ့စရိယာမှာဆိုရင်1.42 mm အကျယ်ဒေသကိုရှင်းလင်းနိုင်ခဲ့ပြီဖြစ်ပါတယ်။ဒါ့အပြင်အီရတ်ဂျော်ဒန်လေဗနွန်နိုင်ငံတွေအနေနဲ့အစွန်းရောက်အကြမ်းဖက်သမားတွေကိုနှိမ်နှင်းနိုင်အောင်စည်ရေးလေ့ကျင့်မှုတွေမှာအသုံးပြုနိုင်အောင်နဲ့နေဆက်လုံခြုံရေးတိုးချဲ့လုပ်နိုင်ဖို့စစ်လက်နက်ပစ္စည်းဝယ်ယူနိုင်အောင်ဒေါ်လာ840ကျော်အမေရိကန်ကပေးအပ်ခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။တရားတော်ကအဲစစ်သွေးကြတွေကိုအမြင့်ပြတ်ချေမှုန်းရေးဟာအရေးပေါ်လုပ်ငန်းစဉ်ဖြစ်သလိုအရှိလေပိုင်းအတွက်အမေရိကန်အစိုးရရဲ့ပထမဦးစားပေးလုပ်ငန်းလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာအီရတ်ပြည်သူတွေ၊စီးရီးယားပြည်သူတွေနဲ့အတူဆက်ပြီးရပ်တည်သွားမှာဖြစ်ပါတယ်။ ISD ပျောက်ကွယ်သွားတဲ့အထိကျွန်တော်တို့နဲ့အတူမဟာမိတ်တွေကချိန်မုံတိုက်ခိုက်သွားဖို့လိုပြီးလှုပ်ဆောင်စရာတွေလည်းအများအပြားရှိနေသေးကြောင်းအမေရိကန်အစိုးရကပြောပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်။
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်စာဆောင်ကိုမနက်၈နာရီကနေ9နာရီထိလိုင်းတူမီတာ20 25 32တို့ကနေပြန်ပြီးတော့ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အင်္ဂါနေ့မနက်ဖက်ထိတ်တန့်ရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်။
အမေရိကန်ရဲ့2016သမရရွေးကောက်ပွဲမှာရုရှားကနေဂျာဝင်နှောက်ယှက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှုတွေဟာအာဏာအိုးအလွဲသုံးစားလုပ်ခဲ့ကြောင်းတွေ့ရတယ်လို့ Republican တွေဆွဆွဲထားတဲ့အငင်းပွားပွဲရုံးတွင်းမှတ်တမ်းနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းတက်တည်ပြမယ် Democrat ရဲ့မှတ်တမ်းကိုတနင်္လာနေ့မှာထုတ်ပြန်နိုင်မှု Democratic သက်တော်မှတ်တွေအပြင်းထန်ကြိုးစားနေပါတယ် Latin America နိုင်ငံတွေကိုတွားရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာ Peru နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံအပြီးမှာ American နဲ့ Peru နှစ်နိုင်ငံကြားပူပေါင်းဆောင်ရွက်နေတဲ့မိုးရဆေးဝါးတိုက်ဖျက်ရေးအောင်မြင်မှုအတွက်ချီးကျူးဂုဏ်ပြုလိုက်ပါတယ်။မိုးရဆေးဝါးမနှိမ်နှင်းနိုင်မဲ့ဆိုးရတဲ့အခြေအနေမှာရှိနေတဲ့နိုင်ငံတွေအတွက်ကူညီထောက်ပံ့မှုတွေဖြတ်တောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ခဲ့ပြီးမကြာခင်မှာပဲဝန်ကြီးတလဆန်လက်တင်အမေရိကကိုခီးထွက်ခွာတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကဂျော့ချ်တောင်းတက္ကသိုလ်မှာ February 5ရက်နေ့ကငြိမ်းချမ်းရေးနဲ့လုံခြုံရေးမှာအမျိုးသမီးတွေပါဝင်မှုတိုးမြင့်ပေးရတဲ့Hillary Rodham Clinton ဆုပေးပွဲမှာမြန်မာနိုင်ငံကလူခွင့်ရနဲ့ဒီမိုကရေစီလှုပ်ရှားနေသူမောက်ဝေဝေနှုရရှိခဲ့ပါတယ်။ American ဂျွန်ဘာအဖွဲ့နဲ့ဂျမ်းမာရင်မှုဟောင်း Larry Nassar ကိုအာကစားသမားတွေပေါ်လိမ်မိုင်းဆိုင်ရာမှာတော်မတရားပြုကျင့်မှုနဲ့တနင်္လာနေ့ကထပ်တိုးထောင်ဒဏ်40ကနေ125နှစ်ချမှတ်လိုက်ပါတယ်။သူကိုပထမလိမ်မိုင်းဆိုင်ရာမှာတော်တရားပြုမှုနဲ့တသက်တကျွန်းထောင်ဒဏ်ချမှတ်ခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံဟူကောင်းတောင်ကြားဒေသကရပညာနယ်မှာလွန်ခဲ့တဲ့နှစ်တန်ပေါင်း69သန်းလောက်အသက်ရှင်နေထိုင်ခဲ့တဲ့ငှက်ငယ်လေးရဲ့ရုပ်ကျွင်းအပိုင်းခြားတွေကိုတွေ့ရှိခဲ့ပါတယ်။
အင်္ဂါနေ့မနက်ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Kevin Powell ဖြစ်ပါတယ်ရှင်။အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို line တို့မီတာ7 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.